Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရင်2024ခုနှစ်ဇန်နဝါရီလ26ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်မြောက်ပိုင်းဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3049လိုင်းလမ်းမီတာ190ကနေထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
ဂါဇာမြို့မှာကြာတာပရိနေအစ္စရေးတိုက်ခိုက်မှုကြောင့်ပါလက်စတိုင်း20ထက်မနည်းသေဆုံးပြီး150လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါဗျ။အီရတ်နိုင်ငံတွင်အမေရိကန်ဦးဆောင်တဲ့စစ်ရေးမဟာမိတ်တွေထားရှိမှုကိုအဆုံးသတ်ဖို့အမေရိကန်နဲ့အီရတ်နှစ်နိုင်ငံပြန်ပြီးဆွေးနွေးပွဲတွေစဖို့ရှိပါတယ်။မြန်မာအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာဒီပညာတွေအသုံးပြုပြီးဘာသာရေးဖိနှိပ်မှုတွေပိုတိုးလုပ်လာတယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်တာဝန်ရှိသူတွေကပြောဆိုပါတယ်။
အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ပင်လယ်နဲ့ထဲထောင်ထားတဲ့မြေမြုံမှန်းရှင်းလေးလုပ်ငန်းစဉ်မှာတူရကီကလည်းပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းတရုတ်ကုမ္ပဏီတွေဝင်ရောက်ရှင်ပြိုင်လာမှုကြောင့်ဇမ်ဘီယာနိုင်ငံရဲ့ပြည်တွင်းဆောက်လုပ်ရေးကုမ္ပဏီတွေအလုံးလက်မဲ့ဖြစ်လာရတဲ့အခြေအနေတင်ပြချက်ရွေးကောက်ပွဲတွေအပြိုင်ဆိုင်လုပ်ကြမဲ့2024ခုနှစ်ထဲသတင်းအတုသတင်းမှားတွေပြန့်နှံ့တာမျိုးမဖြစ်ရအောင်သတင်းဌာနတွေအနေနဲ့ယုံကြည်မှုဘယ်လိုမျိုးတိဆောက်ကြမလဲဆိုတဲ့သတင်းဆောင်မားတွေစရာတွေနဲ့ပတ်စင်ငန္ဓာတွေထဲမှာတော့ဥအောင်ခင်ရမြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ Israel ရဲ့တိုက်ခိုက်မှုကြောင့် Gaza မှာကြာတဲ့ပြင်းတွေကလူသားစာနာမှုအကူအညီရဖို့အတွက်စောင့်နေတဲ့ Palestine 20ရက်မနေ့တိဆုံးခဲ့ရပြီး150လောက်ဒဏ်ရာရခဲ့တယ်လို့ဟာမတ်စ်ကျမ်းမာရေးအရာရှိတွေကပြောပါတယ်။ဒီပြောကြားချက်အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့ Israel စစ်တပ်ကပြောပါတယ်။ဘော်လုံးဟူးနီကလည်းဂါဇာတောင်ပိုင်းခန်းယူနစ်ကကုလသမဂ္ဂတင်လန်းချောင်းနေရာကိုဘုံးကြီးထိမှန်ပြီး12ဦးတေဆုံးရတယ်လို့85ဦးကျော်ဒဏ်ရာရခဲ့တယ်လို့ Palestine ဒုက္ခသည်ဆိုင်ရာကုလအရာရှိတဦးဖြစ်တဲ့ Thomas White ကပြောပါတယ်။ Israel တန်ကားတွေကခန်းယူနစ်ကဆေးရုံနှစ်ရုံရှိရာဒေသတော်ဝင်မှာပိတ်ခတ်ခဲ့တဲ့အတွက်အဲ့ဒီမြို့မှာဆစ်ဆောင်ဖို့အတွက်လာတဲ့ပါလက်စတိုင်းတွေမနေရဲဘဲနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဂါဇာကိုဟားမတ်စ်ရှင်မထိန်ချုပ်နိုင်အောင်အစ္စရေးတွေကတိုက်ထုတ်နေတာပါ။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ခန်းယူနစ်မှာနေတလုံးကိုထိမှန်ပြီးခလေးနှူးပါဝင်ပါလက်စတိုင်း50တဲ့မနေ့တေဆုံးခဲ့ရတယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။ဒီမြို့ကိုအစ္စရေးတပ်တွေဝိုင်းထားပြီးလေကြောင်းကရောမြေပြင်ကပါမပြတ်ပစ်ခတ်နေတယ်လို့မြို့ကန်တွေကပြောပါတယ်။အစ္စရေးတောင်ပိုင်းကိုဟားမတ်စ်ရှင်ဝင်ရောက်တိုက်ခိုက်မှုကနေလူပေါင်း1200တည်ဆုံးပြီး250လောက်ဒဇာဂန်ခေါ်ရာခံခဲ့ရတဲ့အောက်တိုဘာ9ရက်ကစပြီးဂါဇာကိုအစ္စရေးကတုံ့ပြန်တိုက်ခိုက်မှုကနေလူပေါင်း2000ကျော်တည်ဆုံးပြီး6000ကျော်ဒဏ်ရာရခဲ့တယ်လို့ဟားမတ်စ်လက်ကကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မဟာမိတ်တပ်တွေအီရတ်ကနေအပိတိုင်ထွက်ခွာဖို့အတွက်ဆွေးနွေးပွဲတွေဟာအစ္စရေးဟားမတ်စ်စစ်ပွဲကြောင့်ရပ်ဆိုင်းထားတာဖြစ်ပြီးအခုတော့အမေရိကန်နဲ့အီရတ်တို့ဟာဒီဆွေးနွေးပွဲကိုပြန်ပြီးစတင်တော့မှလည်းဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကဒီဆွေးနွေးပွဲကိုလာမယ့်ရက်ပိုင်းတွင်မှပြန်ပြီးစတင်မယ်လို့ Chatham Green နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လမှာအမေရိကန်နဲ့အီရတ်နှစ်နိုင်ငံဆွေးနွေးပြောဆိုဖို့အတွက်လှုပ်ဆောင်မှုကနေအီရတ်အစိုးရရဲ့အီရတ်နဲ့ Syria က ISIS တွေကြောင့်နှိမ်နေအောင်မြင်စေမယ့်နှစ်နိုင်ငံဆက်ဆံရေးကိုထူထောင်နိုင်ရတယ်လို့လည်းဝင်ကြီး Austin ကပြောပါတယ်။အီရတ်အစိုးရရဲ့ဖိတ်ကြားမှုနဲ့အီရတ်ကိုရောက်နေတဲ့ American တပ်သားတွေဟာ OIR ဆက်ဆံရေးအစိတ်ပိုင်းဖြစ်နေအီရတ်လုံခြုံရေးတပ်တွေရဲ့ IS ချေမှုရေးမှာအကြမ်းကြမ်းနဲ့အကူအညီပေးရေးလှုပ်ဆောင်နေတယ်လို့အီရတ်တင်းရင်လုံခြုံရေးနဲ့အချုပ်ချာအာဏာပိုင်ရေးအတွက်ပါအမေရိကန်ကဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။အီရတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းအခုပြုတ်လုံမဲ့ဆွေးနွေးပွဲတွေဟာအီရတ်မှာအမေရိကန်တပ်သားထားရှိမှုကိုတဖြည်းဖြည်းလျှော့ချဖို့ဖြစ်ကြောင်းနဲ့မဟာမိတ်တပ်တွေဟာအီရတ်မှာကြံမဲ့အရေးအတွက်နဲ့အချိန်ကာလအတွက်တိကျရှင်းလင်းတဲ့အချိန်စရာချပြီးဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ကွန်ဂိုသမရနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းနိုင်မှုအတွက်ရည်ရွယ်ပြီးအမေရိကန်ကနေအာဖရိကဒေသရင်းမိတ်ဆွေနိုင်ငံတွေနဲ့ဆက်ပြီးထဲထဲဝင်ဝင်ထိတွေ့ဆက်ဆံသွားမယ်လို့အမေရိကန်နိုင်ငံသားရင်ဝန်ကြီးအန်သိုနီဘလင်ကင်ကဂျက်သဘရင်းနေမှာပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဂျက်သဘရင်းနေမှာအန်ဂိုလာသမရဂျူအာလော်ရန်ဆိုနဲ့တွေ့ဆုံပြီးတော့ကွန်ဂိုအရှေ့ပိုင်းကတိုက်ပွဲတွေဖြစ်ပေါ်နေတဲ့ဒေသအတွက်ရည်ရှည်ငြိမ်းချမ်းနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အာကွန်ဂိုနဲ့ရဝမ်ဒါတပ်တွေကြားငဲဆက်ကြော့ဖြတ်ဖြစ်ပွားတဲ့တိုက်ခိုက်မှုတွေတိုးလာနေချိန်မှာဆွေးနွေးပွဲကိုကျင်းပတာပါ ရဝမ်ဒါနဲ့ကွန်ဂိုကြားတင်းမာမှုတွေရောပေါင်းအောင်ကွန်ဂိုသမ္မတလိုရန်ဆိုကဆက်ပြီးကြိုးပမ်းနေတာအတွက်အမေရိကန်ပြည်ထောင်စုကနေအထူးကျေးဇူးတင်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ကွန်ဂိုသမ္မတဟာသူ့ရဲ့အိန္ဒိယရဝမ်ဒါနဲ့ငင်းချမ်းမှုရအောင်ကြိုးပမ်းနေတဲ့နိုင်ရိုဘီလုပ်ငန်းရှင်နဲ့အတူတိုးလာနေတဲ့ကွန်ဂိုအရှေ့ပိုင်းတဘုံလေးလည်းနဲ့ချရဲလွန်ဒန်လုပ်ငန်းရှင်ကိုပါပူးတွဲလှုပ်ဆောင်နေရတာဖြစ်ပါတယ်။ဒီငင်းချမ်းရေးလုပ်ငန်းရှင်နှစ်ခုစလုံးအောင်မြင်ဖို့အတွက်အမေရိကန်ကမျှော်လင့်ကြောင်းနဲ့ဒီချိန်မျိုးမှာသမ္မတလိုရန်ဆိုရဲ့ဥဆောင်မှုကအရေးပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒေတာရင်းကအင်ဂိုလာနိုင်ငံကတော့ဘယ်အလုံးကယုံကြည်မှုရတဲ့နိုင်ငံဖြစ်ကြောင်းနဲ့အာဖရိက၄နိုင်ငံခီးစဉ်ဆုံးသက်ဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါ။
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာတောက်ကြနေမနေ့ချင်းသတင်းတွေကိုဆက်ပြီးကြေညာနေပါတယ်မြန်မာအပေါင်းဝင်အရှိတောင်အာရှနိုင်ငံတွေမှာနောက်ဆုံးခေတ်မီနေပညာတွေကိုအသုံးပြုပြီးဘာသာရေးဖိနှိပ်မှုတွေကိုပိုးပြီးလှုပ်လာတယ်လို့နိုင်ငံတကာကလွတ်လပ်ရေးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်တာဝန်ရှိသူတွေကပြောဆိုပါတယ်။မြန်မာနိုင်ငံတွင်းမှာဆိုရင်လူမှုမီဒီယာတွေနဲ့နေပညာတွေကိုအသုံးပြုပြီးရိုဟင်ဂျာမွတ်စလင်တွေမုန်းတီးရေးလှုပ်ရှားမှုတွေကိုလှုပ်လာတဲ့အတွက်လူမျိုးတုံးတက်ဖြတ်မှုအထိဥတီစေတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖရက်ဒရစ်ဒေးဗီကပြောပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံရတဲ့နိုင်ငံမှာလဲစီးပွားရေးလူမှုရေးအရကြရက်တွေရှိလာတာမို့ဒီပြဿနာတွေဟာဒေတာရင်းကိုပါရိုက်ခတ်မှုရှိတယ်ဆိုတာကိုသူကထောက်ပြပါတယ်။ဒါအပြင်တရုတ်နိုင်ငံမှာဝီဂါလူနည်းစုတွေကိုအသုံးပြုတဲ့ဤပညာသုံးစောင့်ကြည့်မှုတွေထောက်လန်းမှုတွေနဲ့မြန်မာအာဏာပိုင်တွေဟာရိုဟင်ဂျာမွတ်စလင်တွေကိုထောက်လန်းစောင့်ကြည့်မှုတွေလုပ်နေတယ်လို့လဲကိုလံဘီယာတက္ကသိုလ်ကသူတည်တီမစ်ရှယ်လီကပြောပါတယ်။အရှင်းတောင်အရှဒေတာရင်ခင်မီဤပညာရက်တွေကြောင့်ဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ခံရတဲ့အခြေအနေတွေကိုဗဟုပြုပြီးဒီကော်မရှင်ရဲ့ကြားနာပွဲကိုအခု January 25ရက်ဒေတာဆန်ဒေးညနေပိုင်းမှာအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပါတယ်။အရှင်းတောင်အရှဒေတာရင်ဤပညာကိုအသုံးချပြီးဘာသာရေးဖိနှိပ်မှုဆိုင်ရာကိုသုံးသပ်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။လက်ရှိအဖြစ်ဆိုရင်အရှင်းတောင်အရှနိုင်ငံတွေထဲမှာမြန်မာနဲ့ဗီယက်နမ်နိုင်ငံကို CPC ဘာသာရေးလွတ်လပ်ခွင့်မှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့အမေရိကန်နိုင်ငံသားရေးဌာနကသတ်မှတ်ထားပါတယ်။ပင်လယ်နီဒေသရင်းဖြတ်တန်းတဲ့ကုန်သင်းမောတွေကိုတိုက်ခိုက်တာဒါမှမဟုတ်တိုက်ခိုက်ဖို့အတွက်ပံ့ပိုးကူညီရမှာပါဝင်မှုနဲ့ဟူတီအကြီးအကဲအရာရှိ၄ဦးကိုဗြိတိန်နဲ့အမေရိကန်အစိုးရတွေကချက်တပရင်းနေမှာအရေးယူဒဏ်ခတ်လိုက်ပါတယ်။ဟူတီတွေကအခုလိုတိုက်ခိုက်မှုတွေဟာကမ္ဘာတစ်လျှောက်ရေကြောင်းသွားလာရေးကိုအနှောက်အယှက်ဖြစ်စေတဲ့အပြင်ငွေကြေးဖောင်းပွားလာမှာကိုပါဆွေးနွေးကြတာလည်းဖြစ်ပါတယ်။အခုဗြိတိန်နဲ့အမေရိကန်တို့ကဒဏ်ခတ်လိုက်တဲ့ဟူသီအရာရှိတွေကတော့ဟူသီကာကွယ်ရေးဝန်ကြီးမဟာမက်နာရှာအယ်အတီဖီဟူသီရဲတပ်တပ်မှုမဟာမက်အယ်နာဘီကန်ယိုရန်ကာကွယ်တပ်ဖွဲ့အကြီးအကဲမဟာမက်အယ်ကွာဒီရီနဲ့ဟူသီတပ်ဖွဲ့တွေရဲ့အကြီးအကဲဖြစ်တဲ့အစိုးရ200စလုံးကနေတတ်မှတ်ထားတဲ့မဟာမက်အာမက်အယ်တာလီဘီတို့ဖြစ်ပါတယ်။ဟူတီရေဟာကုန်သင်းမောတွေနဲ့အရက်ဖက်သင်းမောသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေပုံမှန်လှုပ်ဆောင်ပြီးနိုင်ငံတကာလုံခြုံရေးတည်ငြိမ်ရေးနဲ့ကျေဝါရေးအတွက်အရေးပါတဲ့ကမ္ဘာရေကြောင်းကုန်သွယ်ရေးလမ်းကြောင်းနဲ့လွတ်လပ်စွာရေကြောင်းသွားလာမှုတွေအတွက်ချိန်ချောက်မှုတွေရှိနေတဲ့အတွက်အခုလိုဒဏ်ခတ်အရေးယူတာဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုအရေးယူဒဏ်ခတ်မှုကိုဗြိတိန်နိုင်ငံကလည်းပူးတွဲဆောင်ရွက်ပြီးဒီလိုရေကြောင်းတိုက်ခိုက်မှုတွေရပ်ဆဲသွားစေရေးအတွက်လက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းတောင်ထူးတက်တဲ့ယူနန်ပြည်နယ်လာယူဒေသမှာမြေပြိုမှုကြောင့်တေဆွန်းအသူဟာစက်စပရီနေမှာဆိုရင်44ဦးရှိသွားပြီဖြစ်ပါတယ်တနင်္လာနေ့ကဝင်းလန်ခေါင်ဖျားဒေသဖြစ်တဲ့လန်ရှုမှာမြေပြိုတဲ့အတွက်တောင်ချိန်မှာတိဆောက်ထားတဲ့အိမ်တွေမှာနေထိုင်သူတွေတေဆွန်းခဲ့ရတာဖြစ်ပြီးအေးခဲ့တဲ့ရာသီဥတုကြားမှာအပြည့်အစည်ပုံတွေအောက်လေးရဇက်တိုက်ရှာဖွေခဲ့ကြရတာလည်းဖြစ်ပါတယ်။တနင်္လာနေ့ကဒီမြေပြုံမှုကြောင့်အင်ဂျီ16လုံးနစ်မြုပ်ပျက်စီးခဲ့ရတာဖြစ်ပြီးလူပေါင်း200ကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်။ ရှာဖွေခဲ့စေလို့သားတထောင်ကျော်ရဲ့ကျိုးပန်းမှုနဲ့ရုပ်လောင်းတွေကိုချက်တပရင်းနေညမှာတွေ့ခဲ့ရတယ်လို့အစိုးရရုပ်သံကဖော်ပြပါတယ်။တနင်္လာနေ့ကတော့အသက်မသေးပဲကျန်းရဲသူနှုတ်ကိုကဲတင်နိုင်ခဲ့တာပါ။ကနဦးဆောင်စန်းစစ်ဆင်မှုတွေကတောင်ဆောင်ပြိုကျတဲ့အတွက်မြေပြိုခဲ့တာဖြစ်ကြောင်းတွေ့ရတယ်လို့ဆင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာအခုရက်ပိုင်းတွင်လူသေဆုံးရတဲ့တဘာဝဘေးအန္တရာယ်တွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။တနင်္လာနေ့ကရှင်ကျန်းပြည်နယ်ထဲမှာပြင်းရ 9.1 ရှိတဲ့ငရင်လှုပ်ခတ်ခဲ့တဲ့အတွက်သုံးဦးသေဆုံးရသလိုဂျန်စီပြည်နယ်ထဲမှာတော့ဗုဒ္ဓဖူးနေကအဆောက်အဦတစ်ခုမိလောင်ပြီးလူပေါင်း39ဦးသေဆုံးခဲ့ရတာလည်းဖြစ်ပါတယ
်မြန်မာပြည်စနေနေ့မနေ့ခင်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါခင်ဗျာVOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင် Russia Ukraine စစ်ပွဲနောက်ဆက်တွဲအခြေအနေကိုကြည့်ရအောင်ပါ Ukraine ရဲ့ကောက်ပဲသီးနှံတွေနိုင်ငံတကာကိုတင်ပို့ရမှာအန်ဒီရဲ့ကင်းရှင်းရေးအတွက်ပင်လယ်နဲ့အတွင်းမှာထောင်ထားတဲ့ရေမြုံမိုင်းတွေကိုရှင်းလင်းတဲ့အစီအစဉ်မှာတူရကီနိုင်ငံဟာဘူဂေးရီးယား၊ရူမေးနီးယားတို့နဲ့အတူပူးပေါင်းလှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်း NATO မိုင်းရှင်းလင်းရေးသင်္ဘောတွေပါဝင်ဖို့မှာတော့တူရကီကငြင်းဆန်နေတာပါ။တူရကီနိုင်ငံအစ္စတန်ဘူးကနေဒိုရီယန်ဂျုံသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကတင်ပြมาဖြစ်ပါတယ်ဗျာ
။ Russia Ukraine စစ်ပွဲအတွင်းပင်လယ်နဲ့ထဲမှာထောင်ထားတဲ့ရေမြုံမိုင်းတွေကိုရှင်းလင်းဖို့ဒီလာထဲမှာရူမေးနီးယား၊ဘူဂေးရီးယားနဲ့တူရကီသုံးနိုင်ငံဟာတူရကီရှေးအောင်းမြို့တော်အစ္စတန်ဘူမှာသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ကဘာပေါ်မှာဂျုံနဲ့နှံစားသီးနှံတွေအပြင်လောင်စာတွေတင်ပို့ရမှာအရေးပါတဲ့ပင်လယ်နဲ့အတွင်ကုန်တင်သင်္ဘောတချို့ဟာရေမြုံမိုင်းတွေနဲ့တိုးတိုက်မိတာတွေဖြစ်ခဲ့ပါတယ်။ကာကွယ်ရေးဆိုင်ရာသုတေသီတဦးလည်းဖြစ်တူရကီရေတပ်အရာရှိဟောင်းတဦးလည်းဖြစ်တဲ့တိုင်ဖုန်းအိုစပက်ကအခုလိုပြောပါတယ်
။ Because the merchant ships cannot detect these mines.
ဘာဖြစ်လို့လဲဆိုတော့ဒီအရက်ဖက်ကုန်တင်သင်္ဘောတွေဟာရေမြုပ်မိုင်းတွေကိုကြိုတင်ထောက်လန်းသိရှိတာမျိုးမလုပ်နိုင်ပါဘူးသူတို့ဟာရေမြုပ်မိုင်းနဲ့ထိပြီးဆိုတာသိတဲ့အချိန်မှာနောက်ကျသွားပါပြီကိုကိုကိုမကာကွယ်နိုင်တော့ပါဘူ
းတူရကီနဲ့ကုလသမဂ္ဂတို့ဂျောင်းဝင်ညှိနှိုင်းမှုနဲ့ရုရှားနဲ့ရရှိထားတဲ့ပင်လယ်နဲ့ဒေသကသီးနှံတင်ပို့ရေးသဘောတူညီချက်ပြက်ခဲ့ပြီးနောက်အခုလိုရေမြုပ်မိုင်းရှင်းလင်းရေးဟာယူကရိန်းကကောက်ပဲသီးနှံနေနိုင်ငံတကာဈေးကွက်ကိုတင်ပို့နိုင်ရေးအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။သင်္ဘောတွေရဲ့လုံခြုံရေးကိုတာဝန်မယူဘူးလို့ရုရှားကပြောဆိုပြီးယူကရိန်းရဲ့ကောက်ပဲသီးနှံတင်ပို့မှုကိုချိန်ချောက်ထားပါတယ်။ဒါပေမဲ့ယူကရိန်းသင်္ဘောတွေရဲ့လုံခြုံရေးကိုတိုးမြှင့်ပေးခြင်းအပြင်ရုရှားအနေနဲ့ယူကရိန်းသီးနှံတင်ပို့ရေးသဘောတူညီချက်ကိုပြန်လည်လက်ခံဖို့တွန်းအားဖြစ်နိုင်တယ်လို့တူရကီကတော့မျှော်လင့်ပါတယ်။မိုင်းရှင်းလင်းရေးဟာအဓိကအရေးပါတဲ့သောချက်ဖြစ်တယ်လို့တူရကီသမ္မတရဲ့အကြံပေးလက်ဖြစ် Reditable တက္ကသိုလ်ကပါမောက်ကတူလည်းဖြစ်တဲ့ Misut Kasin ကပြောပါတယ
် I hope that it is very beneficial for the Ukraine side in order to export
ဒီကိစ္စဟာကောက်ပဲသီးနှံတွေတင်ပို့တဲ့ကိစ္စမှာ Ukraine အတွက်အများကြီးအကျိုးရှိမယ်လို့မျှော်လင့်ပါတယ် Russia ကသဘောတူညီချက်ကနေနှုတ်ထွက်သွားတာမှတ်မိကြမှာပါရုရှားကဒီသဘောတူညီချက်ကိုပြန်လည်ဆွေးနွေးလာတာမျိုးလဲအခြားတစ်ဖက်မှာဖြစ်ကောင်းဖြစ်လာနိုင်ပါတယ
်တူရကီရေတပ်မှာခင်မီမိုင်းရှင်းလင်းရေးစွမ်းရည်တွေရှိပါတယ်ရူမေးနီးယားနဲ့ဘူဂေးရီးယားတို့ကလည်းကူညီมาဖြစ်ပါတယ်ဒါပေမဲ့ NATO မဟာမိတ်တွေအနေနဲ့ရင်ဆိုင်ရမယ့်အခက်အခဲတွေဟာအတိုင်းအတာတစ်ခုအထိရှိလိမ့်မယ်လို့လေ့လာဆောင်ကြည့်သူတွေကသတိပေးထားပါတယ်ကာကွယ်ရေးဆိုင်ရာသုတေသီတိုင်ဖုန်းအိုစပက်ကအခုလိုပြောပါတယ
် The locations and numbers of the sea mines are unknown
မိုင်းထောင်တဲ့နေရာတွေနဲ့မိုင်းအီအတွက်ဘယ်လောက်ရှိတယ်ဆိုတာမသိကြပါဘူးဒါတွေကိုအရင်ရှာရမှာဖြစ်ပါတယ်ပြီးတော့မှရှင်းလင်းဖယ်ရှာရမှာဖြစ်ပါတယ်ဒါတွေဟာအချိန်ယူလုပ်ဆောင်ရမှာပ
ါဗြိတိန်နိုင်ငံကမိုင်းရှင်းလင်းရေးသင်္ဘောတွေဆစ်လွတ်ပေးမယ်လို့ပြောဆိုပါတယ်ဒါပေမဲ့မွန်ထရိုသဘောတူညီချက်အရာယူကရိန်းစစ်ပွဲစတင်ကြတဲ့ကပင်လယ်နဲ့အတွင်းအခြားစစ်သင်္ဘောတွေဝင်ရောက်တာကိုပိတ်ပင်ထားတဲ့အချက်ကိုတူရကီကထောက်ပြပြောဆိုထားပါတယ်။ NATO စစ်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံဟာအတိုင်းအတာတစ်ခုအထိပဋိပက္ခအဆုံးသတ်နိုင်ရေးမှာအနောက်နိုင်ငံတွေနဲ့ရုရှား၊ယူကရိန်းတို့အကြားဟန်ချက်ညီမျှတာအောင်ဆက်ဆံပါတယ်။ လေလာသုံးသက်သူတွေကတော့ရေးပါတဲ့ကုံတွေလမ်းကြောင်းဖြစ်တဲ့ပင်လယ်နဲ့အတွင်ကရေမြုံမိုင်းတွေရှင်းလင်းရေးဟာရီမန်းကျက်ပန်းတိုင်ကိုရောက်ဖို့တင်းငယ်တဲ့ခြေလမ်းတရက်သာဖြစ်တယ်လို့ပြောဆိုထားပါတယ်
။ကိုစုံမှုကျော်ပြောပြသွားတာပါခင်ဗျာ။ VO ရဲ့တောက်ကြမနဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ပင်လယ်နဲ့ဘက်ကနေအာဖရိကတိုက်ဖက်မှာဘာတွေဖြစ်နေပြီလဲဆိုတာကိုလည်းကြည့်အောင်ပါ။တရုတ်ကုမ္ပဏီတွေကသူတို့လုပ်ငန်းနယ်ပယ်ထဲဝင်လာကြပြီးသူတို့ရဲ့လုပ်ငန်းတွေယူသွားကြပြီလို့ဇမ်ဘီယာကုမ္ပဏီတွေကပြောပါတယ်သူတို့တွေနဲ့ရှင်ပြန်ရတာကြောင့်ဒေသခံဆောက်လုပ်ရေးလုပ်ငန်းတွေပိတ်သိမ်းလိုက်ရတဲ့အထိဖြစ်လာရတယ်လို့ဆိုပါတယ်မြို့တော်လူဆာကာကနေပေးပို့လိုက်တဲ့ VOA သတင်းတောက်ဒန်နီယယ်တွန်ဂါရဲ့သတင်းဆောင်မကိုဦးတင်မောင်တန်းတင်ပြထားပါတယ
်ဇမ်ဘီယာမှာတရုတ်ကယင်းနီမြုပ်နှံလုပ်ကင်ခဲ့တာဆယ်စုနှစ်စုကျော်ခဲ့ပါပြီဒါပေမဲ့တရုတ်ကုမ္ပဏီတွေကဆောက်လုပ်ရေးကန်ထရိုက်တွေကိုဆွဲသွားကြတာသူတို့ရှင်းလို့မဖြစ်နိုင်ပါဘူးလို့တချို့လုပ်ငန်းရှင်တွေကပြောကြပါတယ်။ Edilo contractor Lawrence Bugasa ကအခုလိုပြောပါတယ်
။ Even the small contracts that we
ကျွန်တော်တို့ကစုတောင်းနေရတဲ့ကန်ထရိုက်အသေးလေးတွေကိုတော့တရုတ်တွေကယူကြတယ်ဗျာ။ဒီတော့ဒါကိုကစင်ခေါ်ချက်လိုမျိုးတရုတ်တွေနဲ့ပြိုင်ဖို့ခက်တာမျိုးဗျာ။
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းကဖွံ့ဖြိုးဆဲတိုင်းပြည်တွေကအခြေခံအဆောက်အုံစီမံကိန်းတွေအတွက်ရမမွေပြေးပါတယ်တကယ်ကတော့တရုတ်လူသမားတွေကိုခေါ်လာခဲ့တာပါဇမ်ဘီယာပြည်သူတွေအလုံးလက်မဲ့ဖြစ်ရတယ်လို့မူရှင်ကမွန်ဒီယာဂရူတချို့ကွန်ထရိုက်တာတွေကပြောကြပါတယ
် you know when you're into business
ဆောင်းလုပ်ရေးလုပ်ငန်းလို့စီးပွားရေးတဲ့ရှိနေတဲ့အခါတစ်နှစ်လုံးအလုံးမရှိဘူးဆိုရင်ကြည့်တာကကုမ္ပဏီပန်ရှင်တွေပေါ့ဗျာခင်ဗျားအတွက်အလုပ်လုပ်နေကြတဲ့သူတွေရှိတယ်လေသိတယ်မဟုတ်လားခင်ဗျားကန်ထရိုက်မရဘူးဆိုရင်ဒီလူတွေကိုခင်ဗျားဘယ်လိုလုပ်ပေးမလဲဗ
ျလမ်းလို့စီမံကိန်းတွေရဲ့69ရာခိုင်နှုန်းကတရုတ်ကုမ္ပဏီတွေစီရောက်သွားကြတယ်လို့ဇမ်ဘီယာကူးစက်ရောက်ဝယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီစီမံကိန်းတွေကဒေသခံတွေအတွက်အလုပ်ကိုင်ဖန်တီးပေးကြတယ်လို့တရုတ်နိုင်ငံတော်ပိုင်စင်ဟွာသတင်းဌာနကတော့ဆိုပါတယ်ဒါပေမဲ့တရုတ်ကုမ္ပဏီတွေရောက်လာတာကြောင့်ဇမ်ဘီယာဆောက်လုပ်ရေးလုပ်ငန်းကြီးတွေပြိုကျသွားတယ်လို့ဇမ်ဘီယာနိုင်ငံလုံးဆိုင်ရာအလတ်စားတဲ့ငွေစားကန်ထရိုက်တာများအသင်းဥက္ကဋ္ဌအက်ဒဂါဆီယာကာကူမာကခုလိုပြောပါတယ
် Zambian companies have been wiped out by these Chinese companies because they are backed by their governments
တရုတ်ကုမ္ပဏီတွေကြောင့်ဇမ်ဘီယာကုမ္ပဏီတွေပြတ်သွားကြပါတယ်။ဘာကြောင့်လဲဆိုတော့ပထမသူတို့ကသူတို့အစိုးရကကြောထောက်နောက်ခံပေးထားတယ်။ငွေကိုအတိုးနည်းနည်းချီလို့သူတို့ကရတယ်။ဆောက်လုပ်ရေးပစ္စည်းတွေကိုသူတို့ကအောက်ဈေးနဲ့ရတယ်ဗျာ။ဇမ်ဘီယာကုမ္ပဏီတွေမှာအဲ့လိုမျိုးမရနိုင်ကြဘူး
။ VOE ကဇမ်ဘီယာမြို့တော်လူဆာကာကတရုတ်တန်ယုံနဲ့တရုတ်တွေဥဆောင်တဲ့လုပ်ငန်းတွေကိုဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ရပါဘူး။တရုတ်ကွန်ထရိုက်တာတွေနဲ့ရှင်နိုင်အောင်ဇမ်ဘီယာအစိုးရအနေနဲ့ဒေသခံကွန်ထရိုက်တာတွေကိုဗန်နာရင်းနဲ့အားဖြည့်တင်တယ်လို့contract ချရမှာလေဒေသခံလုပ်ငန်းတွေကိုဦးစားပေးတင်တယ်လို့ Enoch Chitabu လို့စောင့်လို့ရလုပ်ငန်းရှင်တွေကညင်ကြပါတယ
် The government should make sure that contracts are awarded
တမတ်ချက်ဝင်တဲ့ဒေသခံ contractor တွေကိုအစိုးရက contract ချပေးတင်ပါတယ် contract ချတဲ့အခါခွဲခြားတာလက်စားတာတွေမရှိသင့်ပါဘူ
း Now contractor တယောက်ဖြစ်တဲ့Jafat Shiyesu ga le akhu lo thapaw tu pyo cha ba de
one way government can help us in terms of fighting the competition is
that tharo so ya ga kunyi tet ne ni tani ga do shi ni de season ni ga ni pyan sain la nai aw lou pe da ba be u ma naingan da mya lou kai nai ye commission ga season ni lo မဲဆန္ဒနယ်မြေဖွံ့ဖြိုးတိုးတက်ရေးရန်မုံငွေလို့ပေါ့အဲ့ဒီလိုရန်မုံငွေချထားတာမျိုးတွေရှိရင်ကျွန်တော်တို့ပြိုင်နိုင်ပါတယ
်ခုကမှတော့တရုတ်ကုမ္ပဏီတွေနဲ့ပြန်ရတဲ့အခါခုရှိတဲ့အရင်းမြစ်နဲ့ဇမ်ဘီယာဆောက်လုပ်ရေးကုမ္ပဏီတွေကရှင်းပြိုင်နေကြရတာပါဒါပေမဲ့ဒီလုပ်ငန်းတွေဆက်လက်ရပ်တည်နိုင်အောင် contract ရဖို့ခက်ခဲတဲ့ကာလကိုသူတို့ဖြတ်သန်းနေကြအကြောင်းပါခင်ဗျာကျွန်တော်တမောင်းသားပါ
ကြည့်ရတဲ့မိတ်ဆွေတွေအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့တောက်ကြမနေခင်အစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ဒီရွေးကောက်ပွဲကာလသတင်းသမားတွေသတိထားရမှာဘာတွေရှိမလဲဆိုတာကိုတင်ပြကြင်ပါတယ် American အပါဝင်ကမ္ဘာနိုင်ငံ40ကျော်မှာ2024ခုနှစ်ထဲအထွေထွေရွေးကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်ဒီလိုရှိနေတာနဲ့အမျှ AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာအသုံးပြုပြီးတော့သတင်းအမှားတွေဖြန့်ဝေတာနဲ့သတင်းလုပ်ငန်းဘေးကင်းလုံခြုံရေးကိစ္စတွေမှာ သတင်းဌာနတွေအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်လာနိုင်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ VOA သတင်းတော့ Christina Smith ပေးပို့တဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
။အာဂျင်တီးနားသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာ AI နည်းပညာကိုစတင်အသုံးပြုခဲ့ကြပါတယ်။ဟာဗီယေမီလီနဲ့သူ့ပြိုင်ဘက်ဆာဂျီယိုမေဆာရိုနှုတ်စလုံးဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးပိုစတာတွေနဲ့ဗီဒီယိုတွေမှာရောအချင်းချင်းဂုဏ်သိက္ခာကျဆင်းအောင်လုပ်တဲ့နေရာမှာပါငြိမ်တုနည်းပညာ AI ကိုတုံးခဲ့ကြတာပါသမ္မတအသစ်ဖြစ်မီလီတာဝန်ထမ်းဆောင်တော့မှာဖြစ်တယ်လို့အာဂျင်တီးနားနိုင်ငံတို့ပဲပါကစ္စတန်မက္ဆီကိုနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း40ကျော်မှာဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပကြမှာပါသတင်းသမားတွေအတွက်စင်ခုံမှုများမဲ့နှစ်တစ်နှစ်ဖြစ်လာနိုင်တယ်လို့အများကပြောဆိုနေကြတာနဲ့အမျှသတင်းဌာနတွေကလည်းဒီအတွက်ပြင်ဆင်နေကြပါတယ်
You know, press freedom is enshrined in the First Amendment. But
Kamyaro diye dai me tadin lwet lwet khwin ko khwe thi o chu bo ma the twin pya twin ji da ba. Dai me le lwet lwet de tadin media ri tadin phwe si ri ye san tan bo ri ko nangai thama a mya su ko me kun thauk dai khai de nangai lu sha mu ri ne chano lo joun ni ya ba le.
ပြည်ကရဲအမေရိကန်သမ္မတရွေးကောက်ပွဲကာလကတော့အမေရိကန်ပြည်ထောင်စုမှာသတင်းမီဒီယာတွေအတွက်အခက်အခဲအကြမ်းတမ်းဆုံးကာလတစ်ခုဖြစ်ပါတယ်။ကယောဂဘေးနဲ့လူမျိုးရေးမငြိမ်းမှမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲလှုပ်ရှားမှုတွေမှာပြောဆိုစည်းရုံးခဲ့ကြသလိုနှောက်ယှက်စော်ကားမှုတွေဖမ်းဆီးတာနဲ့ချင်းချောက်တာတွေလိုဖြစ်ရပ်တွေအများပြားကိုသတင်းမီဒီယာစောင့်ကြည့်လေ့လာသူတွေကမှတ်တမ်းတင်ခဲ့ပါတယ်။ဒီနှစ်2024ရွေးကောက်ပွဲတွေမှာတော့ဉာဏ်ရည်တုနည်းပညာသတင်းတုသတင်းမှားဖြန့်ဝေမှုနဲ့သတင်းသမားတွေဘေးကင်းလုံခြုံမှုရှိရေးမီဒီယာတွေအတွက်အကြီးအမားဆုံးစင်ကုန်မှုဖြစ်ပါတယ
် And that security is both in person
ရှေ့အနေနဲ့လူစုလူဝေးပွဲတွေကိုသတင်းယူတာပဲဖြစ်ဖြစ်ရွေးကောက်ပွဲမဲဆင်စည်းရုံးပွဲတွေကိုသတင်းယူတာပဲဖြစ်ဖြစ်လုံခြုံရေးဆိုတဲ့နေရာမှာလူကိုယ်တိုင်ဖြစ်စေ online ကဖြစ်စေနှစ်ခုစလုံးနဲ့သက်ဆိုင်ပါတယ
်နိုင်ငံတကာသတင်းသမားများစင်တာကမိုးရှာပြီးအနေနဲ့သူနဲ့သူ့အဖွဲ့အတွက်နောက်ထပ်စိုးရိမ်ပူပန်နေတာတခုကတော့ဉာဏ်ရည်တုနည်းပညာကိစ္စရပါဒါကလည်းတာမန်မဲဆန္ဒရှင်တွေကိုအလွယ်တကူလှည့်စားနိုင်တဲ့အတွက်ကြောင့်လို့သူမကပြောလာပါတယ
် Generally I should say
AI နည်းပညာဟာသတင်းကေဟာစနစ်ကိုတဟုန်ထိုးပြောင်းလဲလာတာကြောင့်သတင်းတော့တွေအနေနဲ့ရုပ်သံဖိုင်အတုတွေသတင်းတူသတင်းမှားတွေနဲ့ပတ်သက်ပြီးတော့ကင်တွေရမယ့်ကိစ္စရပ်တွေဟာအထူးစိုးရိမ်စရာဖြစ်လို့လာပါတယ
်နိုင်ငံတကာသတင်းသမားများစင်တာအနေနဲ့လည်းသတင်းသမားတွေအတွက်သတင်းတူသတင်းမှားတွေတိုက်ဖြတ်ရေးအတွက်လိုအပ်တာတွေကိုထောက်ပံ့ကူညီပေးနိုင်ရေးအတွက်ကိုလည်းပြင်ဆင်ဆောင်ရွက်လို့နေပါတယ
် We thinkIt's imperative
that ဒါဟာသတင်းသမားတိုင်းအတွက်အလွန်အရေးကြီးပါလေ။ဥပမာလေးပြောရမယ်ဆိုရင်တော့မဟုတ်မမှန်ရေးတဲ့သတင်းတောက်တွေရှိလာတဲ့အတွက်ကြောင့်မှဒါတွေကလည်းနေစဉ်ရှင်သန်လေးပတ်နေတဲ့ကျမတို့ရဲ့ဘဝတွေအပေါ်မှာလာပြီးတော့ရိုက်ခတ်မှုဖြစ်စေလို့ပါ
။နေစည်းမချသတင်းတောက်များအဖွဲ့ကတော့အမေရိကန်မှာမီဒီယာတွေအပေါ်ချိုးဖောက်ကျူးလွန်တဲ့အကြမ်းဖက်ဆန့်ကျင်မှုတွေကိုခြေရာခံနိုင်မဲ့ကွန်ပျူတာအချက်အလက်တွေကိုတိစောက်ထားပြီးအခြေအနေခြုံငုံသုံးသပ်ချက်တွေကိုအခြားပြည်နယ်တွေကမီဒီယာအဖွဲ့တွေရှိကိုလည်းဖြန့်ဝေပေးနေပါသေးတယ
်။ We are launching a project
ကျွန်တော်တို့ project စီမံကိန်းတစ်ခုကိုအခုပဲမိတ်ဆက်လိုက်ပါတယ်။အဲ့ဒါဒဏ္ဍာရီတဏ္ဍာရီကွဲပြားမှုဘလောက်ကြီးမှသလဲဆိုတာနဲ့ဘလို့နေရာတွေမှာဒီလိုကွဲပြားမှုတွေရှိတယ်လေဆိုတာကိုကြီးကြီးကျယ်ဆန်းစစ်သွားနိုင်မှုပါ။ဥပမာအနေနဲ့ဆိုရင်တော့ဗျာတကယ်လို့ခင်ဗျားကကယ်လီဖိုးနီးယားသတင်းတော့ဖြစ်မယ်ဆိုရင်ဆော့ဒါဂိုဒါကသတင်းသမားတစ်ယောက်နဲ့ခင်ဗျားတွေ့ကြုံတွေနှိုင်းရှင်ကြည့်မယ်ဆိုရင်ဘလို့ဖြစ်မလဲဆိုတာမျိုးပေါ့ဗျာ။
ဒေသတွင်းအကြောင်းအရာတွေကိုဖော်ပြတဲ့သတင်းဌာနတွေမှာဘလို့အကြောင်းအရာတွေကလူကြိုက်များပြီးဘယ်ဟာတွေကတော့ဖော်ပြမခံရဘူးလဲဆိုတာတွေကိုနိုင်ငံအလိုက်သတင်းလွှတ်လပ်ခွင့်အညွှန်းကိန်းမှာစမ်းစစ်ဖော်ပြထားပါတယ်။ American ပြည်တွင်းမှာရွေးကောက်ပွဲမဲဆွယ်မှုတွေစတင်နေတာတိုင်းအမျှမီဒီယာတွေအပေါ်ယုံကြည်မှုရှိခြင်းကလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်လို့လေးလာသုံးသပ်သူတွေကပြောကြပါတယ
်။ I think that there is a deep correlation between
သတင်းလွှတ်လပ်တွေအပေါ်မှာယုံကြည်မှုရှိဖို့ဆိုတဲ့အရာနှစ်ခုကြားမှာအများကြီးဆက်ဆက်နေတယ်လို့ထင်ပါတယ်။ယုံကြည်ရတဲ့သတင်းတွေဖြစ်ဖို့သတင်းအဖွဲ့အစည်းအားလုံးအဓိကထားပြီးတော့ဆောင်ရွက်သင့်တယ်လို့ထင်ပါတယ်
။အမေရိကန်ကလူပေါင်း168တန်းအပါအဝင်ကမ္ဘာပေါ်ကခန့်မှန်းခြေလူဦးရေ 1.5 ဘီလီယံလောက်ဟာ2024ခုနှစ်မှာမဲပေးကြဖို့ရှိတယ်လို့စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာစေဖို့အတွက်ဆိုရင်တော့လွတ်လပ်တဲ့သတင်းလုပ်ငန်းတွေကအဓိကကျတဲ့အခန်းကဏ္ဍမှာတည်ရှိလို့နေတယ်လို့ကြွမ်းကျင်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။
ဒီ American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖ ဖြူရီမြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်နေအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတရားမှတ်အောင်ရေးဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်းဖြစ်ပါသေးခင်ဗျာ။ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249VOA ရဲ့ website, Facebook, YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေရပါအခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ဂျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဆုံးတော့ရှမ်းပြည်နယ်နဲ့နှွေဦးတော်လှန်ရေးအကြောင်းတင်ပြထားတဲ့ဥအောင်ခင်ရဲ့သုံးသက်ချက်ဖြစ်ပါတယ်အင်အားကြီးလက်နက်ကင်ထက်ဖွဲ့တွေရှိတဲ့ရှမ်းပြည်နယ်မှာအလုံးလက်ခံနိုင်မဲ့ဘုံသဘောတူညီချက်ကင်းမဲ့နေပုံကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်ဟာမြန်မာပြည်ရဲ့လေးဘုံတစ်ဘုံရှိတဲ့အတွက်အကျယ်ဝန်းဆုံးဖြစ်ပါတယ်ဒါကြောင့်ရှမ်းပြည်ကိုအရှေ့ပိုင်းမြောက်ပိုင်းတောင်ပိုင်းစသဖြင့်ခွဲခြားပြောဆိုလေးရှိပါတယ်ရှမ်းဒေသမှာအတူရှင်တွင်းနေထိုင်တဲ့ဒလိရှိတာကိုအခြေပြုပြီးရှမ်းပြည်စီးလုံးညီညီရေးအကြောင်းကိုပြောဆိုလာကြပါတယ်။တအန်းပလောင်ကချင်ကိုးကနဲ့ရခိုင်တပ်ဖွဲ့တွေကစစ်အာဏာရှင်စနစ်ညီကုန်းချုပ်ရေးကိုအလေးပေးကြပေမဲ့ဝရှမ်းနယ်အခြားလက်နက်ကင်တွေကစိတ်ဝင်စားပုံမရတာကြောင့်ရှမ်းပြည်နယ်မှာတိုင်းရင်းသားအားလုံးနဲ့ဆိုင်တဲ့ဘုံကြီးမှန်းချက်ကင်းမဲ့လိုဖြစ်နေပါတယ်။ဘရင်ခေတ်ကတော့ရှမ်းနယ်တွေကိုတစ္ဆာကအဖြစ်မြန်မာမင်းကသတ်မှတ်ပါတယ်ရှမ်းနယ်တွေကလည်းမြန်မာမင်းကိုအခွန်ပဏာဆက်သကြပါတယ်ပဒေသရေမင်းငယ်အဖြစ်သတ်မှတ်ခံရတဲ့ရှမ်းစော်ဘွားတွေဟာမင်းအဆောင်ရောင်အစည်းအနှင်းတွေကိုအသုံးပြုပြီးနေထိုင်ကြပါတယ်တတိယအင်္ဂလိပ်မြန်မာစစ်ပွဲပြီးပေမဲ့ရှမ်းပြည်မှာ1888အထိအင်္ဂလိပ်ဆန့်ကျင်ရေးလုပ်ပါတယ်1920မှာပဒေသရေအုပ်ချုပ်ရေးစနစ် Federated Shan State ကိုကျင်းသုံးတဲ့အခါနယ်ပယ်ကြီး43ခုကိုစော်ဘွားမျိုးစားနဲ့ငွေခုံမှုတွေကပဒေသရေကောင်စီစနစ်နဲ့အုပ်ချုပ်ကြပါတယ
်ပဒေသရေကောင်စီစနစ်ကိုဖျက်သိမ်းပြီးရှမ်းပြည်နယ်ကောင်စီဖွဲ့စည်းတဲ့1948ဖေဖော်ဝါရီလ9ရက်နေ့ဟာရှမ်းအမျိုးသားနေ့ဖြစ်လာပါတယ်ရှမ်းပြည်နယ်ကောင်စီဟာပထမဦးဆုံးပြည်နယ်လွှတ်တော်ဖြစ်ပြီးအမှတ်90နဲ့အုတ်ချုပ်ရေးလုံခြုံရေးပညာရေးကျန်းမာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်ရပါတယ်နိုင်ငံသားရေးနဲ့လက်မှတ်ဆက်သွယ်ရေးကိုပြည်ထောင်စုအစိုးရကဆောင်ရွက်ပါတယ်ဒါပေမဲ့1959ဘူနေဝင်းအိမ်ဆောင်အစိုးရလက်ထက်မှာအုတ်ချုပ်ရေးအာဏာကိုစော်ဘွားကဆွန့်လွှတ်တဲ့အခါခရိုင်ခွဲမြို့နယ်ကိုအခြေခံတဲ့အုတ်ချုပ်ရေးစနစ်ကိုကျင့်သုံးပါတယ်1988နောက်ပိုင်းမှာစစ်တိုင်းဌာနချုပ်ရှိတဲ့အတိုင်းမြောက်တောင်အရှိဆိုပြီးရှမ်းပြည်နယ်ကို၃ပိုင်းခွဲလိုက်ပါတယ်စစ်တပ်ကဗဟိုချုပ်ကန်မှုပုံစံနဲ့အုပ်ချုပ်တဲ့ခေတ်မှာရှမ်းလက်နက်ကင်မျိုးစုံပေါ်ထွက်လာပါတယ်စစ်တပ်ဆန့်ကျင်ရေးတပ်ဖွဲ့တွေကိုစစ်တပ်ကပဲဖန်တီးသလိုဖြစ်သွားပါတယ
်2008အခြေခံဥပဒေအရဓနုပေါ်ပလောင်နဲ့ကိုကဟာကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်လာကြပါတယ်ဝါကတော့ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းလို့သတ်မှတ်ပါတယ်အုတ်ချုပ်ရေးအရာခရိုင်ပေါင်း27ခရိုင်တတ်မှတ်ထားပါတယ်ဒါတွေဟာစီအစိုးရကတတ်မှတ်ထားတာတွေဖြစ်လို့စီရေးအခြေအနေရပြောင်းလဲသွားနိုင်ပါတယ်ဥပမာတန်အားကိုပိုင်အုတ်ချုပ်ရေးဒေသဟာနမ်ဆန်နဲ့မန်တုံနေမကတော့ပဲမြို့နယ်၅ခုထပ်တိုးလာပါတယ်ကိုကနယ်မြေဟာလည်းကုန်ချမ်းနဲ့လောက်ကန်အပြင်10ခုထပ်တိုးလာပါတယ်စစ်တပ်လက်အောက်ခံပြည်သူ့စစ်အဖွဲ့တွေအများဆုံးရှိတဲ့နေရာဟာကချင်နဲ့ရှမ်းပြည်နယ်တွေဖြစ်ပါတယ
်မြန်မာနိုင်ငံမှာလူမျိုးစုံနေထိုင်ကြလို့တိုင်းရင်းသားလက်နက်ကင်ထိန်းချုပ်တဲ့ပြည်နယ်တွေမှာလက်နက်ကင်မျိုးစုံရှိပါတယ်တပ်သား10ဦးကတရားအထိရှိတဲ့လက်နက်ကင်အဖွဲ့ဟာပြည်သူ့စစ်ဖြစ်လာပါတယ်ပြည်သူ့စစ်ဟာစစ်တပ်ရဲ့ထောက်ပံ့မှုမရပေမဲ့စစ်စင်ရေးမှာအကူအညီပေးရပါတယ်အများသောအားဖြင့်စစ်တပ်နဲ့အပြစ်ခတ်ရလိုက်လို့လုံးပိုင်권ရလာသူတွေဖြစ်ပါတယ်စစ်တပ်ကလိကျင့်ပေးပြီးလက်နက်ပေးတာတဲ့ပြည်သူစစ်လည်းရှိပါတယ် ကချင်ပြည်နယ်ပူရာအိုနဲ့ခေါလန်ဖူးကရဝမ်ပြည်သူစစ်နဲ့ဝိုင်းမော်မြို့ကလီဆူးပြည်သူစစ်ဟာစစ်တပ်ကဖွဲ့စည်းပေးထားတဲ့အဖွဲ့တွေဖြစ်ပါတယ်။လူနည်းစုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းလိုက်တာပါ။တာလောကြီးကရှမ်းနီခေါ်တိုင်းလိုက်ပြည်သူစစ်ဟာလည်းစစ်တပ်ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တိုင်းလိုလိုမှာပြည်သူစစ်ရှိပြီးစစ်တပ်နဲ့ပူးတွဲစည်းဝါးရှာကြပါတယ်။
ရှမ်းနယ်ကချင်ပြည်နယ်ကစစ်တပ်လက်အခံပြည်သူစစ်အင်အားကိုတိနိုင်မှုခက်ခဲပေမဲ့တိုက်ခိုက်နိုင်ရေးစွမ်းရည်မရှိကြဘူးလို့ဆိုပါတယ်ဒေသနဲ့မြို့နယ်စုကိုအခြေခံတဲ့အာခါနဲ့လာဟုပြည်သူစစ်တွေလည်းရှိပါတယ်ဝါတပ်ဖွဲ့ဟာအကြီးဆုံးတိုင်းရင်းသားတပ်ဖွဲ့ဖြစ်ပြီးစစ်အာဏာရှင်ဖျောက်ချမဲ့ပြည်တွင်းစစ်မှာမပါဘဲကြားနေတယ်လို့ဆိုပါတယ်ဒါကြောင့်တိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့လူမျိုးစုအရေးဟာလဟဇာတမှာဖြစ်တဲ့သဘောသက်ရောက်နေပါတယ်ငင်းကြစွာအတူရှိတွဲနေထိုင်ရင်းမူဟာရှေးခေတ်ကတည်းကရှမ်းပြည်မှာကျင့်သုံးခဲ့တဲ့သဘောတရားဖြစ်လို့လက်နဲ့ကင်တဲ့အခုခေတ်မှာလည်းကျင့်သုံးနိုင်လိမ့်မယ်လို့ယူဆသူတွေရှိပါတယ်ဒါပေမဲ့စစ်အာဏာရှင်စနစ်ကျင့်သုံးမှုကြောင့်လူမျိုးအုပ်စုအကြားမိတ်ဆွေသဘောနဲ့ဆက်ဆံတဲ့တလေပျက်စီးပြောင်းလဲလာပြီးလူမျိုးရေးပဋိပက္ခအသွင်ဆောင်လာရတယ်လို့လွန်ခဲ့တဲ့ဩဂုတ်လ6ရက်နေ့တို့ရှမ်းတန်တော်စင်ကဆိုပါတယ်။ဒါကြောင့်အားလုံးပါဝင်နိုင်မဲ့ Federal Democracy တည်ဆောက်ရေးနဲ့ရှမ်းပြည်နယ်ဟာအလံဝေးသလိုဖြစ်နေပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နားဆင်ကြရပြီးအခုတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မှတ်ညံရော့ကြတဲ့ယောဂကာကွယ်ရေးကိုဆွေးနွေးထားပါတယ်အသက်ကြီးလာသူတွေမှတ်ညံကြယောဂမဖြစ်အောင်ဘယ်လိုမျိုးကာကွယ်လှုပ်ဆောင်နိုင်တာတွေရှိမလဲဆိုတာကိုကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဒီအကြောင်းအမေရိကန်နိုင်ငံအနောက်ဘက်ဂျန်ကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာဆေးရုံကသက်ကြီးယောဂအထူးကုသမတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคသမားတော်ကြီးဒေါက်တာမျိုးမယောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာလို့ခေါ်တဲ့မှတ်ဉာဏ်ကြသင်ငယ်ပြန်ယောဂဖြစ်ဖို့အန်ဒီရဲ့နေအောင်စီဂျူသွေးတို့သွေးတဲ့အစီများတာနဲ့အဝလွန်တာမဖြစ်အောင်နေဖို့နောက်အရက်ဆေးလေးရှောင်ပြီးတော့လှုပ်လှုပ်ရှားရှားနေချက်မင်းအများကြီးမစားဖို့ကိုရေဘူးရပြောပြီးမှအထူးသဖြင့်တော့ဒီအန်ဒီရဲ့ရှိတဲ့မျိုးရိုးရှိထားတဲ့သူတွေအတွက်ပေါ့နော်ဒီတစ်ခေါက်တော့ဆရာကြီးနောက်အဓိကအနေကြီးတဲ့တကြီးရွယ်ရောက်လာသူတွေအုံနောက်လိုရှာမှုနဲတာပြောခဲ့တာအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
ကျွန်တော်ဒီသုတေသနလုံးနေတဲ့အထက်မှာတော့စစ်စစ်ချက်ချဘာအုံနောက် it's just အုံနောက်လေ့ကျင့်ခန်းမျိုးလောက်ရတဲ့လူကျွန်တော်စစ်ချက်မတွေ့ရသေးပါဘူးဒါပေမဲ့ကျွန်တော်တို့ချွေချွေအရပြောရမယ်ဆိုရင်တော့ဒီအုံနောက်ကိုသုံးတဲ့အနည်းအလုံးမျိုးပေါ့နော်အဲ့ဒါကျွန်တော်ချွင်းချက်နေနေရတော့လူချုပ်လေးရထင်တယ် TV မှာ TV ကြည့်တယ် TV ကစီစဉ်တယ်မှာကိုကပါပြီးလိုက်ပြီးတော့ဘေးကွန်းတွေကိုဖြေတယ်အဲ့ဒါမျိုးဟာမျိုးဆိုတာထင်ကြတယ်ဒါပေမဲ့ကျွန်တော်တို့သုတေသနတွေမှာတွေ့ရတော့စာအုပ်ဖတ်တာနဲ့TV ကြီးတာမျိုးကမလုံလောက်ပါဘူးအဲ့တော့ကျွန်တော်တို့ကွန်ပျူတာသုံးတဲ့လူတွေမှာအဲ့ကွန်ပျူတာကကျွန်မလေ့ကျင့်ခန်းတွေဒီမှတ်ဉာဏ်အတွက်လေ့ကျင့်ခန်းမျိုးကစား game ဆိုတော့အဲ့မျိုးတွေကိုကျွန်တော်သုံးတဲ့လူတွေပြီးတော့ဝါသနာတစ်ခုကိုစပြီးတော့လေ့လာတဲ့ဟာမျိုးဥပမာကျွန်တော်တို့ဒီဘာသာတစ်ခုကိုလေ့လာတာမျိုးကအစားဒါရီကအကျိုးရှိပါတယ်အဲ့တော့ကျွန်တော်ခေါ်တော့ဒီကိုပရန်ကစစ်စစ်ဆက်ဆိုင်တဲ့သင်တဲ့ဟာမျိုးပေါ့နော်အဲသမုံလေဒီဝါသနာအစ်စ်တမျိုးကော့ကိုရှာဖွေးတော့အဲ့အတွက်ကိုပိုလိုက်လေ့လာလိုက်စားတဲ့ဟာမျိုးကိုအများမျိုးကပိုတကယ်မှတ်ဉာဏ်ပြီးအကျိုးရှိပါအဲ့တော့ကျွန်တော်ကြည့်ကြည့်ကြတော့ဘလို့အုံနောက်လေ့ကျင့်ခန်းမျိုးဆိုတာမရှိသေးဘူးဆိုပေမဲ့ကျွန်တော်ကဘယ်လိုပေါ့အစ်စ်ဝါသနာတစ်ခုဖြစ်ဖြစ်ဘာသာတစ်ခုဖြစ်ဖြစ်ကွန်ပျူတာတို့ဒီအဆောက်တွေမှာတချို့တွေမှာကြီးဆောင်နဲ့သုံးလို့ရတယ်ဥမာဟိုအကျိုးပါဇော်တို့နော်အဲ့လိုမျိုးတွေရလဲအကျိုးရှိပါတယ်အမျိုးကျွန်တော်ကဒါအုံနောက်လေ့ကျင့်ခန်းမျိုးကျွန်တော်သတ်မှတ်ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလူကြီးရွယ်ပေါ့နော်ပင်စင်ယူလာတဲ့အရွယ်မှာတစ်ခုဖြစ်လေရှိတာကဒီအုံနောက်လှုပ်လှတာနေလာတဲ့ဖြင့်ဟို TV ကြည့်ရလို့တစ်ဖက်သက်ပဲပေါ့နော်ကိုကနေပြန်တုံ့ပြန်တာသိအရင်မရှိတော့ဘူးပေါ့နော
်ဟုတ်ကဲ့
ဒီချိန်မှာအုံနောက်လှုပ်လှတာနေတယ်လို့နောက်တစ်ခုကလည်းဒီသင်ငယ်ချင်းပေါင်းဖော်တွေပေါ့နော်တွေ့တာဆုံတာ
အဲ့ဒါတွေရောနည်းလာတဲ့သဘောရှိတတ်ပြီးတော့အဲ့ဒီတော့ဆိုဆရာအကျံပြုချင်တာရှိလားပတ်သက်မှုရှိမယ်ထင်လား
ဟုတ်ကဲ့အဲ့ဒါလည်းအန္တရာယ်တစ်ခုလည်းပါတယ်ပေါ့နော်အန္တရာယ်ဆိုတာဒီမှန်ညာရောင်းနေတဲ့ယောဂဖြစ်ဖို့အတွက်အန္တရာယ်ထဲမှာဒီလူမှုရေးနဲ့ပတ်သက်ပြီးအပြင်အဆက်ဆံမှုနည်းလာတဲ့ဟာမျိုးတွေရာလည်းအဲ့ဒီမှန်ညာရောင်းနေတဲ့ဖြစ်ဖို့အတွက်ကိုအန္တရာယ်တစ်ခုလည်းကျွန်တော်သတ်မှတ်ထားပါတယ်ဆိုပါစို့အင်းသားကြီးပြီးတော့သင်္ကေတမိတ်ဆွေတွေနဲ့မတွေ့တော့ဘူးအပြင်ရောစိတ်မသွားတော့ဘဲနဲ့အိမ်မှာပဲ TV ကြည့်အစာစားပြီးရင်နေ့လယ်ချိန်ဒီမောအေးညစာကဟောက်ပြန်စားပြီးတီဗီကြည့်အေးရေမလူတွေမှာဒီလူမှုရေးတဲ့အားနေပြီးတော့ပြန်မလဲမတွေ့ကြဘူးစကားမပြောကြဘူးအဲ့ဒီဆက်ဆံမှုနေတဲ့လူတွေမှာဒီမှန်ညာရောင်းနေဖို့ကဒီအနေရတစ်ခုလို့သတ်မှတ်ထားပါတယ်ဒါမှမဟုတ်ဒီအနေစားကြည့်တဲ့အခါမှာလဲမိတ်ဆွေပေါင်းစဉ်ဆွေမျိုးတွေနဲ့ခဏခဏတွေ့ပြီးတော့စကားပြောတာအပြင်သွားတာအဲ့လိုမျိုးကကျွန်တော်တို့အကျိုးရှိပါတ
ယ်ဟုတ်ကဲ့အဓိကတော့ဟိုလှုပ်လှုပ်ရှားရှားနဲ့တက်တက်ကြွကြမေးပြီးတော့
ဟုတ်ကဲ
့ဟုတ်ကဲ
့ဟု
တ်နော
်အဲ့ဒါဆက်ဆက်ပြောချင်တာနောက်တစ်ခုကဒါမှမဟုတ်ဒီကျွန်တော်တို့စိတ်ပညာရော depression လို့ခေါ်တာပေါ့နော်စိတ်တက်ရော့နေတဲ့ယောဂပေါ့နော်အဲ့တော့ဒီအပြင်သိမထွက်ပဲနဲ့ကိုယ်နေလာမနေပြီးတော့ TVG အိတ်လိုက်စားလိုက်နေတဲ့လူတွေမှာဒီအပြင်လူမှုရေးနေတဲ့အခါကျတော့သူတို့မှာဒီ depression နဲ့ဒီစိတ်ဓာတ်ရော့နေတဲ့ယောဂမျိုးတွေဆိုလို့ဖြစ်နိုင်ပါတယ်အဲ့တော့ဒီ depression ရှိတဲ့လူတွေမှာလည်းဒီနှလုံးရော့တဲ့နှလုံးဒီအုံနောက်မေ့ရော့တဲ့ယောဂမျိုးဖြစ်ဖို့အတွက်ကပို့ပြီးတော့အနေပို့ကြီးပါတယ်ပေါ့အဲ့တော့ဒီလူမှုရေးရော့နေခြင်းကြာဟာလည်းကျွန်တော်တို့ဒီ depression ဖြစ်ဖို့အတွက်အခွင့်အရေးပုံများသလိုပဲ depression ဖြစ်လာတဲ့လူတွေမှာလည်းမှန်တယ်ရော့နေဖို့ကထပ်ပြီးပေါ်ဆိုးစီပါ
ဟုတ်ကဲ့အခုလို depression စိတ်သက်ကြတဲ့ယောဂပေါ့ဆရာနော်အဲ့ဒီယောဂဖြစ်လို့ရှိရင်ဆက်ပြီးတော့အခုလို့မှန်ကြကြတာဖြစ်နိုင်တယ်လို့တခြားယောဂတွေရောအန္တရာယ်ရှိတဲ့ factor တွေမှာကြတဲ့နာရီရောရှိနေသေးလားဆရာ
အာသိတင်ညာအနေနဲ့ကတော့ဒီစိတ်ကြယောဂ depression တခုကိုကျွန်တော်တို့သိရှာကျွန်တော်တို့တွေ့ထားပါတယ်ပေါ့เนาะဒါပေမဲ့အခုကဒီ stress ကလည်းเนาะ stress ကိုဘယ်မှာလို့ဘယ်လို call လဲ
စိတ်ဖိစီးမှုပါဆရာ
စိတ်ဖိစီးမှုကလည်းဒီအမအုပ်နောက်ကိုကျွန်တော်တို့ဥစားဖြစ်ပါပဲဆိုစိတ်ဖိစီးတဲ့လူတွေမှာကောင်းကောင်းမမှတ်နိုင်ဘူးကောင်းကောင်းမှတ်ဉာဏ်တို့တစ်ချိန်ဥမြင့်တစ်ချိန်လုံးစိတ်ဖိစီးနေတဲ့လူတွေမှာလည်းမှတ်ဉာဏ်ကိုထိခိုက်ပါဒါမှမဟုတ်စိတ်ကျန်းမာရေးရလည်းအရေးကြီးပါတယ်စိတ်ကျန်းမာရေးဆိုတာပျော်ပျော်ဘုန်းနဲ့စိတ်ကလည်းတစ်ချိန်လုံးရှင်းရှင်းပြီးတော့တစ်ချိန်လုံးလှုပ်လှုပ်နေတယ်ဥပမာအပြင်မိတ်ဆွေတွေနဲ့တွေ့မယ်ကိုအလုံးမှလည်းအလုံးကိစ္စကိုလုပ်မယ်အဲ့လိုမျိုးလူတွေမှာစိတ်ရှင်းတဲ့လူတွေစိတ်ပျော်နေတဲ့လူတွေမှာဒီအုံနောက်အားနေတဲ့ယောဂမျိုးမှန်ညာအားနေတဲ့ယောဂမျိုးချစ်ဖို့တဲ့အခွင့်အရေးနဲ့တူပဲစိတ်ချမ်းသာတစ်ချိန်လုံးစိတ်ပြည့်စုံပြီးတော့တစ်ချိန်လုံးပုံပင်နေတဲ့လူတွေမှာကြတော့ဒီမှန်ညာရောက်နေဖို့အတွက်ကပို့ပြီးတော့ဆိုအခွင့်အရေးပုံများပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီနေရာမှာဆရာခုနအန္တရာယ်ရှိတာတွေကိုရှင်းချနိုင်မှုတွေအစားအသောက်နဲ့ပတ်သက်ပြီးပြောရမှာကျွန်တော်တို့အစီအဝအဓိကပြောခဲ့တယ်ပေါ့ဆရာနော်စီကြောင်းဆက်ပြီးတော့ခုနကဒီသွေးကြောတွေထိခိုက်တတ်တာတွေခုနသွေးလိုစီကြော
ဟုတ်ကဲ
့နောက်တစ်ခုကဆရာကြီးတချို့သက်သက်မမက်အာဟာရနဲ့ဆက်နွယ်ပတ်သက်မှုအန္တရာယ်ဖြစ်စေတဲ့အထင်မှာပါသေးလားဆရာ
ကျွန်တော်ဒီအစားအသောက်တွေနဲ့ထပ်ပြီးဆွေးနွေးရမယ်ဆိုရင်တော့နံပါတ်၁ချက်မကောင်းတာတော့အစီအစားတာမကောင်းပါဘူးစီပြန်ရင်းစားတာမျိုးဝက်စီကြာချက်စီလိုစားမျိုးမကောင်းပါဘူးနောက်တစ်ခုကဒီကဘောကအကစီတက်များတဲ့အစားအသောက်တွေပေါ့နော်ချမင်းဟိုမှာသုံးနှံစားတာစားရင်လည်းတစ်ခါစားရင်ချမင်းသုံးမှာတော့စားရမျိုးပါလေမှန်ညာတွေမကောင်းပါဘူးဒါမှမဟုတ်โอเคဒါဆိုရင်အဲ့ဒီရှောင်းလို့မကသေးဘူးအဲ့ဒီအစားအသောက်တွေမှာမှန်ညာတွေပါအကျိုးရှိမလဲဆိုတော့ဟင်းသင်းဟင်းရွက်တို့အသီးနှံတို့ပဲတို့ဒီပဲမျိုးစုံကိုအဲ့လိုမျိုးစားတဲ့လူမျိုးတွေကကျွန်တော်တွေ့တာဒီအုံနောက်ရောနှလုံးရောတို့အကျိုးရှိတာပေါ့ဒါမှမဟုတ်သူပြင်းတော့ဒီ Middle Eastern diet လို့ခေါ်တာပေါ့အဲ
့ရှေ့လေပိုင်းအစားအစာပါဆက်နော် Arab
ရှေ့လေကျွန်တော်လူတွေအစီအစဉ်ဒီကျွန်တော်ရရဲ့အစားအစာကိုကြည့်မယ်ဆိုရင်ကျွန်တော်အားမျိုးဟင်းသင်းရွက်အသီးနှံအပယ်မျိုးစုံစားရတဲ့အတွက်ကြောင့်မလို့ဂျင်ငါကိုကျွန်တော်စားတဲ့လူတွေအမျိုးကြတော့မှန်ညာနဲ့ကောင်းလို့နှလုံးနဲ့ကောင်းတာတွေ့ကြပါတယ်ပေါ့အဲ့အရှိလာပြန်လူတွေအမေသားချက်သားစားလာစားတော့စားတယ်ဒါပေမဲ့သူတို့ကလုံးချုံမစားပါဘူးပေါ့နော်ဒါကြောင့်မလို့ကျွန်တော်ပြမှုလားပြလို့ပဲအသီးရွက်အသီးနှံပဲစားတာငါစားတာမျိုးကကျွန်တော်ဒီမှအောင်နောက်တဲ့အကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းနေဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ် VOA ရထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတာမျိုးတွားရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီထိုင်းချေဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားတာပါ
အပတ် စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသအတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြဒေသနံဖက်ကမှရှိတဲ့စစ်ကောင်စီရဲ့ခလာရ113အထိုင်းတပ်စခန်းကို KIA ဘက်ကအပိတ်သိမ်းပိုက်လိုက်တဲ့သတင်းရခိုင်ပြည်ဘူတီတောင်မြို့နယ်တွေကရွာတရွာတွေကိုစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့အသက်မပြည့်သေးတဲ့ညီကို၃ယောက်သေဆုံးသွားပါတယ်သတင်းလွာတွေထဲမှာတော့ခရီးနီစစ်ပေးရှောင်းတွေရဲ့အခက်ခဲတွေအကြောင်းနားဆင်ရဖို့ရှိနေပါတယ်
နန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းမြောက်ဒေသနန့်ဖက်ကရှိစစ်ကောင်စီရဲ့ခလာရ113အထိုင်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကအပိတ်သိမ်းပိုက်နိုင်ပြီလို့ KIO တရင်နဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ထိုးစစ်ဆင်တိုက်ခိုက်မှု9ရက်မြောက်နေ့ဇန်နဝါရီလ24ရက်နေ့ပုတ်တဟူးနေ့မှာအပိတ်သိမ်းပိုက်နိုင်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်နန့်ဖက်ကမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေစစ်တပ်ဖက်ကလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေပါလုပ်ခဲ့လို့အရက်သားနေအိမ်တွေထိမှန်ပျက်စီးခဲ့တဲ့အပြင်တိုက်ပွဲထဲအရက်သားပြည်သူ၁၀ယောက်လည်းထိမှန်သေဆုံးခဲ့ပါတယ်
စစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးရခိုင်ပြည်မူသီးတောင်မြို့နယ်မောင်နှမပလဲတောင်ရွာရဲကြားရောက်ပောက်ကွဲခဲ့လို့အသက်မပြည့်သေးတဲ့ညီကို၃ယောက်သေဆုံးသွားပါတယ်အင်ကာနေညနေ9နာရီခွဲလောက်မှာမူသီးတောင်အခြေဆိုင်စစ်ကောင်စီတပ်စကခ15ကမောင်နှမပလဲတောင်ရွာဘက်ကိုလက်နက်ကြီးနှလုံးပြစ်ခတ်ခဲ့ရာကြောင့်ညီကို၃ယောက်နေရာမှာသေဆုံးခဲ့ပြီး၈ယောက်ထက်မနည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပြင်းထန်ဒဏ်ရာတွေရခဲ့တဲ့သူတွေကလည်းအရေးပေါ်စီးကူတာမှုခံယူနေပါတယ်ရခိုင်မျိုးသားဖွဲ့ချုပ် ULA ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ HDCO ရဲ့ထုတ်ပြန်ချက်အရ2023နိုဝင်ဘာ13ရက်နေ့ကနေဒီနေ့ချိန်ထိတကြော့ပြန်ဖြစ်နေတဲ့ရခိုင်ပြည်ကတိုက်ပွဲတွေထဲအရက်သားပြည်သူ81ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်
မွန်ပြည်နယ်ရေးမြူနယ်စုံနသာရွာမှာဗုဒ္ဓဟူးနေ့မနက်ပိုင်းကမွန်ငင်းချမ်းရေးကာကွယ်ရေးတပ်ဖွဲ့ဝင်၃ယောက်ပစ်တပ်ခံခဲ့ရပါတယ်။မွန်ငင်းချမ်းရေးကာကွယ်ရေးတပ်ဖွဲ့ကနိုင်စိုးသူဆိုသူအပါအဝင်တပ်ဖွဲ့ဝင်၃ယောက်ဟာစုံနသာရွာကိုစီးဝဲထွက်ဖို့လာချိန်ရွာပေါ်လုံးကွင်းအနီးအသင်းဆောင်ဆိုင်နေတဲ့ PDF အဖွဲ့ကပစ်တပ်ခဲ့တယ်လို့တရက်ခံတယောက်ကပြောပါတယ်။မွန်ငင်းချမ်းရေးကာကွယ်ရေးတပ်ဖွဲ့ကစစ်ကောင်စီတပ်နဲ့ပူးပေါင်းပြီးရေးတံဖြူစရကားလမ်းမှာဂိတ်ဖွင့်ကစစ်စေးမှုတွေလုတ်ခဲ့ပြီးငွေကောက်ခံနေတယ်လို့တရက်ခံတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်ရှောင်းတယောက်သေဆုံးသွားပါတယ်ဇန်နဝါရီလ22ရက်နေ့ညပိုင်းကဂရနီပြည်ကနေတိမ်းရှောင်လာတဲ့စစ်ဘေးရှောင်တွေနေထိုင်တဲ့နောင်ထော်ရွာက PNL ဌာနချုပ်ကိုတိုက်ပွဲမရှိဘဲစစ်ကောင်စီကလေနဲ့ဘုံကျဲခဲ့လို့နေအိမ်အလုံး20လဲပျက်စီးသွားပါတယ် NCA လက်မှတ်ထိုးထားတဲ့ PNL နဲ့စစ်တပ်တို့ဟာဇန်နဝါရီမဆေရက်ကဟူပုံမြို့အထွဲ့မဲနယ်တောင်ဒေသမှာတိုက်ပွဲဖြစ်ပြီးနောက်တင်းမာမှုတွေကြားကနေအခုလိုတိုက်ပွဲပြင်းထန်လာတာဖြစ်ပါတယ်ဇန်နဝါရီလ23ရက်နေ့မှာနောင်ထော်ရွာနာကစစ်တပ်နဲ့ PNL ပူးပေါင်းထိုင်ထားတဲ့စခန်းနဲ့ရွာအရှိဖက်နဲ့တောင်ဖက်ရှိစစ်ကောင်စီကင်းစခန်းနေရာတို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ PNL PNL ကထုတ်ပြန်ပါတယ်
ချင်းပြည်နယ်မှာချင်းတော်လိုင်းရဲ့အားစုတွေကိုယ်တိုင်ဖွဲ့စည်းထားတဲ့ချင်းလန်အစိုးရမှဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တရားသူကြီးချုပ်နဲ့တရားရေးအဖွဲ့ဝင်တွေကိုဒီတစ်ပတ်အတွင်းအပိသက်ရွေးချယ်သွားမယ်လို့ချင်းလန်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ချင်းမြို့ရတ္တဦး CNF ဌာနချုပ်ချင်းလုံမြို့မှာဇန်နဝါရီလ22ရက်နေ့နဲ့23ရက်နေ့ကရွေးချယ်တင်မြှောက်ရေးကော်မတီရဲ့ဒုတိယအကြိမ်အစည်းအဝေးကိုကျင်းပခဲ့ပြီးချင်းလန်အစိုးရစတင်လေပန်နိုင်ဖို့အစိုးရဖွဲ့ဝင်တွေကိုမကြခင်ရွေးချယ်သွားတော့မယ်လို့ထုတ်ပြန်ပါတယ်အခုသတင်းပတ်အတွင်းညှိနှိုင်းရွေးချယ်တာကိုအပိသက်ဆောင်ရွက်သွားမှာဖြစ်ပါတယ်ချင်းပြည်ကောင်စီကို2023ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာ CNF ဦးဆောင်တဲ့ချင်းတော်လိုင်းရဲ့အင်အားစုတွေကဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်
India နိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ရှုံးပြီးထွက်ပြေးသွားကြတဲ့စစ်ကောင်စီတပ်သားတွေကိုပြန်ခေါ်တဲ့စစ်ကောင်စီရဲ့လေရင်လင်းပွေလေးစိတ်မှာပြည်လန်းချော်ကမတော်တဆဖြစ်ပွားပြီးအ ਨੇ ဆုံးလေရင်အမှုထမ်း၈ရောက်ထိခိုက်ဒဏ်ရာရသွားပါတယ်မီဇိုရမ်ပြည်နယ်အိုင်ဇောမြို့ဝန်ကြီးလင်းပွေလေးစိတ်မှာဇန်နဝါရီလ23ရက်နေ့မနေ့ပိုင်း10နိုင်ခွဲလောက်ကစစ်ကောင်စီရဲ့တဲယူပူဆောင်ရေးလေရင်ဆင်းသက်လာပြီးနောက်လေရင်ပြည်လန်းပေါ်အရှိန်မထိန်နိုင်ပဲမတော်တဆဖြစ်ပွားခဲ့တာပါအဲ့ဒီဖြစ်စဉ်ကြောင့်လေရင်ပေါ်လိုက်ပါလာသူလေရင်မှုအပါဝင်မှုထမ်း14ရောက်အနဲ့၈ရောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလေစိတ်အနီးကဆေးရုံမှာပူဆောင်ခဲ့ကြတယ်လို့သိရပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းရခိုင်တပ်တော်နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းစစ်ရှုံးတာကြောင့်အရာရှိ36ရောက်အပါဝင်စစ်ကောင်စီတပ်သား296ရောက်လူဟာဇန်နဝါရီလ18ရက်နေ့ကမီဇိုရမ်ပြည်နယ်ထဲထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ Greeny စစ်ပေးရှောင်တွေကဆက်ဆောင်ရတာရက်ကြလာတာနဲ့အများအခြေခံစာနယ်ရိတ်ခါစေဝါနဲ့တောက်သုံးရည်အပြင်နေစရာအတွက်ပါအမိုးကအခင်တဲတွေလိုအပ်နေကြပါတယ်ဒီကြောင့်တော့ကျွန်မအမီကနေတင်ဆက်ထားပါတယ် Greeny နဲ့ကရင်အဆက်ရာဒူရွာနဲ့အနီးဝန်းကျင်ကစစ်ပေးရှောင်ပြည်သူတွေအတွက်နေရာထိုင်ခင်းအခက်အခဲဖြစ်နေပြီးဆက်ဆောင်လာတာတနစ်ကျော်လာတာနဲ့အများအမိုးကတွေပါပြန်ပြီးတော့လဲဖို့လိုအပ်နေတယ်လို့ကရောလူငယ်အစည်းအရုံးကတာဝန်ရှိသူတယောက်ကပြောပါတယ်
အမှအများကြီးပဲခံတယ်အခုလောဆဲသူတို့မုန်းကတွေလည်းစောင့်နေသူတို့တွေလည်းအမှတဲစောင့်ပြီးနေရမယ်နေထားမျိုးပေါ့မုန်းကတွေလည်းကွာရှာရတာရှိတော့အဲ့လိုမျိုးဖြစ်နေလို့လည်းသူတို့လည်းကိုယ်တွေဝဲမျောနေတယ်လို့ပြည့်နေတော့ချမ်းတွေလည်းဘယ်သူမှလာမဘူးပေါ့နော်အဖက်ပိုင်းဆိုပူဆူရတယ်နော်ဘယ်သူမှမဝင်နိုင်တဲ့ဟာမျိုးတွေဖြစ်ကုန်တော့ဟုတ်ခက်ခဲတယ်လို့တော့ပြောလို့ရတယ်
ကရင်နီနဲ့ကရင်နယ်ဇက်ကရာတို့ရွာမှာ2023ခုနှစ်ဇန်နဝါရီလကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်နီပြည်ပရူဆိုမျိုးနယ်ဘက်ကပြည်သူတွေပါစစ်ဘေးရှောင်နေကြပြီးအခုချိန်ထိနေရက်ကိုမပြတ်နိုင်သေးပါဘူးရာတို့ရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အဲ့ဒီရွာကပြည်သူတွေအပါအဝင်အနီးအနားမှာရှိတဲ့တခြားရွာတွေကအိမ်ထောင်မိသားစု80နီးပါးဟာလည်းတောတောင်ထဲမှာစစ်ရှောင်နေရပြီးလက်ရှိမှာတော့မိုးတွင်းအမီအမိုးအကာတွေလဲဖို့လိုအပ်နေတယ်လို့ကရောလူငယ်အစည်းအရုံးတာဝန်ရှိသူကပြောပါတယ်။ဒါအပြင်ဖရူဆိုမျိုးနယ်နံဖက်ကျေးရွာအုပ်စုထဲမှာရှိတဲ့ရွာပေါင်း10ရွာလောက်ကပြည်သူတွေလည်းတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲဘောလခဲမျိုးမှာရှိတဲ့စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်လုံခြုံနိုင်မယ်လို့ယူဆရတဲ့တောတောင်တွေထဲပြောင်းရွှေ့နေနေကြပါတယ်။သူတို့တွေလည်းစေဝါတွေအရေးတကြီးလိုအပ်နေတယ်လို့အကူအညီပေးနေသူတယောက်ကပြောပါတယ်
။သူတို့မှာစေဝါရိတ်ခါတွေတအားလိုအပ်တာတော့ရှိတယ်။ဆရာမတွေရှိပေမဲ့စေကောင်းဟိုလည်းဟိုဖက်လည်းမရောက်ဒီဖက်လည်းမရောက်တော့လေစေနဲ့ပိုင်းနဲ့ပတ်သက်ပြီးတော့အရန်လိုတယ်ပတ်ပြန်ဆိုကလေးတွေကကန့်ထဲမှာတွေကပြက်ဝဲရှော့ပူကပူတော့နော်အဲ့လိုမျိုးဥကစေးကလုံးဝပြတ်တော့နေတယ်လို့ပြောလို့ရတယ်
ဒါအပြင်စစ်ပေးရှောင်အများဆုံးရှိနေတဲ့ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းဒေသမှာတော့တောက်သုံးရီရှာပါမှုပြဿနာကအတော်လေးကိုဆိုးရွားတယ်လို့စစ်ရှောင်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောကြပါတယ်။ကရင်လူမှုအသင်းအဖွဲ့များကွန်ရက် KCSN ရဲ့စီးရင်တွေအရာဒီမော့ဆိုအနောက်ဘက်ချမ်းမှာစစ်ပေးရှောင်ပြည်သူအများဆုံးဖြစ်ပြီးလူဦးရေ8000ကျော်ရှိနေပါတယ်။တပြည်နယ်လုံးအတိုင်းအတာနဲ့တော့စစ်ပေးရှောင်လူဦးရေ 28000 ကျော်ရှိနေပြီလို့ KCSN ရဲ့စီးရင်တွေကဖော်ပြပါတယ်။စစ်ကောင်စီနဲ့ပူးပေါင်းနေတဲ့မူညီညွတ်ရေးပါတီ MUP ဟာပါတီဆက်လက်တည်ထောင်ခွင့်အတွက်ပြီးခဲ့တဲ့နှစ်မတ်လကလေးကရှောက်ထားခဲ့ပေမဲ့ဒီနေ့အချိန်ထိပါတီမပုံတင်မကြသေးပါဘူးတခြားတိုင်းသားပါတီတွေရောမပုံတင်ကြပြီလားဒီအကြောင်းကိုတော့ရမင်းကပြောပြထားပါတယ်
စစ်ကောင်စီလက်အောက်ခံပြည်ထောင်စုရွေးကောက်ပွဲကမရှင် UEC ကိုပါတီမှတ်ပုံတင်ပါကြောင့်မကြလာသေးတာနဲ့ပတ်သက်ပြီးလှမ်းမိတဲ့အခါမှာတော့စစ်စစ်နေစဲဆိုတာပဲပြောဆိုခဲ့တယ်လို့ MUP ပြောဆိုခွင့်ရှိသူနိုင်ဆောင်တင်ကပြောပါတယ်
။ဒီနေ့ကလေးကတကားမကုန်သေးဘူး။ဘာမှလည်းမပြောဘူးကကျွန်တော်တို့လှမ်းကုန်ပြီးတော့မေးတော့မျိုးပေါ့ကွာ။ကျွန်တော်လှမ်းမိတာလည်းပဲပါကြောက်မယ်ဆိုတာကျွန်တော်တို့သိရှင်မယ်။အော်ကျွန်တော်တို့ပြင်ဆင်လို့ရမယ်ဆိုတော့ဘာမှမပြောဘူး။ပြင်ဆင်စစ်ကြည့်လိုက်ဘာမှလည်းပြန်မပြောဘူး။ခေါ်လည်းခေါ်မတွေ့ဘူး။သူမေးတာလည်းမသိဘူးကြီးစီရ။အစားနဲ့လမ်းမေးပြီးကျွန်တော်တို့တောက်စီစစ်တယ်။တန်ချာတောင်းတောင်းနေကြရတယ်လေ။ဒီဆိုင်နဲ့ခုတော့ကြရမသိရင်လည်းအားလုံးကြရတယ်လေ။ KGB ရော၊နော်ပလောင်ဆိုရော၊ဒီမိုကရက်စီရော၊အားလုံးကြရတယ်ပဲတကယ်။တော်မနမကြဘူးလေခိုင်မကြဘူးခင်မကြဘူးဘာလဲတော့မသိဘူးဒါကလမ်းမင်းရဲ့စစ်စစ်နေသေးပဲလို့ပြောနေတာပဲ
မွန်ညညရေးပါတီ NUB ကို UEC ကနှစ်ကြိမ်လာရောက်ဆစ်ဆေးခဲ့ပြီးဖြစ်တယ်လို့လည်းဆိုပါတယ် NUB ပါတီလိုပဲရခိုင်မျိုးသားပါတီ ANP ပါတီလည်းမှတ်ပုံတင်မကြသေးဘူးလို့ပါတီဥက္ကဋ္ဌဦးတာသွန်းလှကပြောပါတယ်
ကျွန်တော်တို့ကသူတို့ဘာကြောင့်ရှင်းတာဆိုတာဘာမှဟိုအပြစ်ပြစ်တာလည်းမရှိသေးဘူးအကြောင်းကြားတာလည်းမရှိသေးဘူးဒီကဘာမှကျွန်တော်တို့ဘာကြောင့်ဆန်းဖို့ဆိုတာကိုအပြစ်ပြစ်တာမရှိဘူးကျွန်တော်တို့ဒီနေ့ဆို
အခုချိန်ထိပါတီမှတ်ပုံတွေမကြသေးတာကိုအတိပေးကြောင်းကြားလာတာမျိုးမရှိသေးဘူးလို့ဥတာထွန်းလာကပြောပါတယ်ပါတီတီထောင်ခွင့်မှတ်ပုံတွေမကြသေးတဲ့မွန်ညညွတ်ရေးပါတီရခိုင်မျိုးသားပါတီနဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB တို့ဟာတပ်ဆိုင်ရာပြည်နယ်တည်တည်မှာအင်အားကြီးမားတဲ့တိုင်းရင်းသားပါတီတွေဖြစ်ကြပါတယ်။အင်အားကြီးမားတဲ့ပြည်နယ်ခြေဆိုင်ပါတီတွေကိုအင်အားချိနဲ့တွားအောင်တင်းကျပ်ထားပြီးစစ်ကောင်စီရဲ့ပြည်ထောင်စုကြက်ခန့်ရေးနဲ့ဖို့ဖြိုးရေးပါတီ USDB အနိုင်ရရေးကိုပဲဥတီဆောင်ရွက်နေတာလို့ဝါရဲမွန်နိုင်ငံရေးသမားဒေါက်တာပညာအောင်မိုးကမွန်မာတာနဲ့တုံ့တပြောဆိုလိုက်ပါတယ်
အင်အားကြီးမားတဲ့တိုင်းသားပါတီတွေကိုပုံပြီးတင်းကျပ်ထားတယ်လို့ကျွန်တော်မြင်မိတယ်။လွယ်လွယ်နဲ့မဲ့ပုတ်တင်ခွင့်ပြုပေးမဲ့ပုံမပေါ်ဘူး။ဒါမဲ့ရွေးကောက်ပွဲမှာသူတို့ပြည်ခံမျိုးပါတီအနိုင်ရဖို့ကိုပဲလုပ်နေတာတွေ့ရတယ်။ဒါပေမဲ့အင်အားသိမ့်ရှိတဲ့နိုင်ငံရေးပါတီတွေကိုကြတော့မဲ့ပုတ်တင်မြန်မြန်ချပေးခဲ့တာတွေ့ရတယ်။
ပြည်ထောင်စုရွေးကောက်ပွဲကမရှင်ကပါတီတီထောင်ခွင့်မှတ်ပုံတင်ချပေးထားတဲ့နိုင်ငံရေးပါတီပေါင်း58ပါတီဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာလူထုထောက်ခံမှုလုံးဝမရခဲ့ပဲမဲအပြတ်သားရှုံးနိမ့်ခဲ့ကြတဲ့နိုင်ငံရေးပါတီအများစုဖြစ်တယ်လို့လည်းလေ့လာစောင့်ကြည့်နေသူတွေကပြောဆိုကြပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းမြောက်ဒေသနှစ်ဖက်ကရှစ်စစ်ကောင်စီရဲ့ခက်လာရတဲ့နေသုံးအထိုင်တပ်စခန်းကို KIA ဖက်ကအပိတ်သိမ်းပိုင်နိုင်လိုက်ပြီဖြစ်ပါတယ်။ရခိုင်ပြည်ပူရီတောင်မြို့နယ်ကရွာတရွာထဲစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့အသက်မပြည့်သေးတဲ့ညီအကို၃ယောက်သေဆုံးသွားပါတယ
်။ရရှိတဲ့အခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တက်ဆက်ပြီးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။ VOA ကထုတ်လွှင့်တဲ့ရုပ်သံအစီအစဉ်တွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ကိုဝင်ပြီးတော့ဗီဒီယိုဆိုတဲ့ခေါင်းစဉ်လေးကိုနှိပ်လိုက်လို့ရှိရင်မိမိတို့ကြည့်ချင်တဲ့အကြောင်းအရာအလိုက်တီးသန့် file တွေကိုရွေးချယ်နားဆင်နိုင်ပါတယ်။အဲ့ဒီ website ထဲမှာအပတ်စဉ်ကဏ္ဍတွေကိုလည်းအလွယ်တကူရှာဖွေကြည့်ရှုနိုင်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ cloud တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ကျွန်တော်တို့ VUE ကိုလည်းဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားကြပါအောင်ခင်ဗျာ။စာရေးသားရမယ့် email list ကတော့ burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ဒီ Facebook စာမျက်နှာ Messenger chat box ထဲမှာလည်းမိမိတို့ပေးလိုတဲ့သတင်းစကားတွေ၊ဝေဖန်အကြံပြုစာတွေကိုလာရေးထားလို့ရပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ။
နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမကြသေးခင်ကပဲလူပုဂ္ဂိုလ်ခုနှစ်ဦးနဲ့ခရီးယန်ဓမ္မဆရာအဖွဲ့တို့ကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆုပေးအပ်ချီးမြှင့်ခဲ့ပါတယ်။ကဘာတဝါငါဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ကာကွယ်နိုင်ရေးသူတို့ရဲ့ရဲစွမ်းတတ္တိနဲ့ဂရီကဝတ်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ဘာသာရေးလွတ်လပ်ခွင့်ဆုကိုပေးအပ်ခဲ့တာဖြစ်ပါတယ်။ပထမဆုံးဆုလက်ခံရရှိတဲ့ဖာရစ်အာမက်ကတော့2019ခုနှစ်နယူးဇီလန်နိုင်ငံကခရစ်ချတ်ချ်ဗလီတက်ခဲမှုမှာသူ့ရဲ့ဇနီးတည်ဆုံခဲ့ရပြီးတဲ့နောက်ခွင့်လွှတ်ခြင်းနဲ့မျိုးလင်းချင်းဆိုင်ရာသတင်းစကားတွေကိုနယူးဇီလန်နဲ့ကမ္ဘာတစ်ဝှမ်းလိုက်လံဖြန့်ကျက်နေသူဖြစ်ပါတယ်။နောက်ထပ်ဆုရသူတဦးကတော့လွတ်လပ်စွာဘာသာရေးကိုးကွယ်ယုံကြည်ခွင့်ကိုဥပဒေကြောင့်အရခုခံကာကွယ်ပေးနေတဲ့နိုင်ငံတကာလူ့အခွင့်အရေးရှင်နေကိုလာအလာပီနီဖြစ်ပါတယ်။သူကတော့နိုင်ဂျီးရီးယားနိုင်ငံတွင်ဆက်လက်ကျင့်သုံးနေတဲ့ဘာသာရေးကိုပုတ်ခတ်စော်ကားမှုဆိုင်ရာပြစ်မှုဥပဒေတွေကိုစိန်ခေါ်ထားတဲ့သူတစ်ယောက်လည်းဖြစ်ပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆုရှင်နောက်တူဖြစ်တဲ့မာရီဇာဒန်နီကတော့ယေဇီဒီလူမျိုးစုရဲ့လူအခွင့်အရေးတွေကိုကာကွယ်ပေးနေသူတစ်ယောက်ဖြစ်ပါတယ်။ Ajampe Warane Quecha Sesan Kanayare Durigo getting po IS Lena Gaita Puri Tango Tare Nemi Ritegane Amyudumine Galing Erigo getting pone Edilo Lumia Ladure Pianle Tutong Yetwe Manamani Kuni Sawa Bini to the Opchipare. Bada Yelula Quine Lu Queen Yetwe Masomane Sawanide Pita Jacob Garo Pakistan Ngama Pepe Kanare Bada Yelune Zuene a Quin Yetwe Thongzanganejo Type Puwen Kedu to Upchipare. Mother Patricia Molina Montenegro Garo, Catholic Korean Pia Jang Rene, Catholic Badago, Goku, Yongjinejare Lumo, Taiwaipo, Nicaragua, Asoya, Pine Murigo, Natansago, Kunegrega, Matan Tingedu Chipare, Jetta Poya, Noshamugo, Labomias, Wajin Sankia Pirena Maro, Apan Kayamago, Suin Etoe, Natown set the Kunema, Daimigane, Du Ting Shang Lagiraba. နှစ်ထောင်နှစ်ဆယ်နှစ်ခုနှစ်နောက်ပိုင်းကစပြီးတော့နီကာရာဂွာနိုင်ငံတွင်အစိုးရဦးဆောင်တဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုမော်လီနာအယုံဆိုင်မတန်တင်လာတာမှာတော့ကက်သလစ်ဘုန်းတော်ကြီးတို့ရဲ့လွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်အပေါ်ရဲတပ်ဖွဲ့ရဲ့ချိုးဖောက်မှုတွေကိုပို့ပြီးတော့အယုံဆိုင်လာခဲ့တာပါ Johannesburg Holocaust and Genocide Center တီထောင်သူလည်းဖြစ်ညွှန်ကြားရေးမှုလည်းဖြစ်တဲ့တီလာနိတ်ကတောင်အာဖရိကနိုင်ငံတွင်လူငယ်သူတွေကြားအသုံးများလာတဲ့အားနည်းတဲ့လူနည်းစုတွေအပေါ်နှိမ်ချတဲ့စကားလုံးတွေမေးမိန်ပြောကွက်သအောင်ဆောင်ရွက်နေသူဖြစ်ပါတယ် Moscow Orthodox Korean ဘုရားကျောင်းနဲ့ခိုင်မာတဲ့ဆက်ဆံရေးရှိတဲ့လစ်သူရဲ့ညနိုင်ငံကခရီးယန်ဖုန်တော်ကြီး၅ပါးနဲ့တင်းထောက်ဝတ်ပြုဆရာနှစ်ဦးတို့ကတော့ရုရှားရဲ့ယူကရိန်စစ်ပွဲကိုပြစ်တင်ဝေဖန်ခဲ့တဲ့အတွက်ရုရှားအစိုးရရဲ့ PR ပေးမှုကြောင့်ဖုန်တော်ကြီးရာထူးတွေကနေဖယ်ရှားခံခဲ့ရပါတယ် အလားတူပဲမော်စကိုနဲ့နေဆက်တဲ့ဘယ်လာရုစ်နိုင်ငံကအော်သော်ဒေါ့ခ်ခရီးယန်ဘုရားကျောင်းက ဖုန်းတော်ကြီးနှစ်ပါးတို့ကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုစတင်ပြီးလစ်သူရဲ့ညနိုင်ငံကိုတင်ဆောင်ခဲ့ရပါအဲဒီမှာဘာသာရေးအသက်အဝန်တည်တဲ့ခုကိုထူထောင်ပြီးရုရှားရဲ့ဩဇာလွှမ်းမိုးမှုကနေကင်းလို့ချင်ကြတဲ့အော်သော်ဒေါ့ခ်ဘာသာယုံကြည်သူတွေကိုကြိုးဆိုခဲ့ကြပါတယ်လူသားတိုင်းရဲ့အခြေခံလူအခွင့်အရေးတစ်ခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်အတွက်အခုလိုမဆုံးမနစ်ဆောင်
အမေရိကန်စိုးရရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ည VOA ရဲ့အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့အမျိုးသမီးကဏ္ဍ၊သုတဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာ။ Israel ရဲ့တိုက်ခိုက်မှုကြောင့် Gaza မြို့မှာကြာသာပတိနေ့ကလူသားချင်းစာနာမှုအကူအညီရရှိဖို့စောင့်နေတဲ့ပါလက်စတိုင်း20ထက်မနည်းတေဆုံးခဲ့ရပြီး150လောက်ဒဏ်ရာရရှိခဲ့တယ်လို့ Hamas ကျမ်းမာရေးအရာရှိတွေကပြောပါတယ်။ဒီပြောကြားချက်တွေအတွက်စုံစမ်းစစ်ဆင်မှုတွေလုပ်နေတယ်လို့ Israel စစ်တပ်ကပြောပါတယ်။ဗိုလ်တပ်တွေကလည်း Gaza တောင်ပိုင်းခံယူနစ်ကကုလသမဂ္ဂသင်္ဘန်းကျောင်းနေရာကိုဘုံးကြီးထိမှန်ပြီး12ဦးတေဆုံးခဲ့ရတယ်လို့85ဦးကျော်ဒဏ်ရာရရှိခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအရာရှိတဦးကလည်းပြောပါတယ်မြန်မာသတင်းဘက်မှာတော့မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာနောက်ဆုံးခေတ်မီနည်းပညာတွေကိုအသုံးပြုပြီးဘာသာရေးဖိနှိပ်မှုတွေပိုတိုးလှုပ်လာနေတယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission တာဝန်ရှိသူတွေကပြောဆိုပါတယ်မြန်မာနိုင်ငံတွင်လူမှုမီဒီယာတွေနဲ့နည်းပညာတွေကိုအသုံးပြုပြီးရိုဟင်ဂျာမွတ်စလင်တွေကိုမုန်တီးရေးလှုပ်ရှားမှုတွေလှုပ်လာတာကြောင့်လူမျိုးသုံးတပ်ဖြတ်မှုအထိဦးတည်စေတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ခဲ့ရတယ်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖက်ဒရစ်ဒါဗီကပြောပါတယ်ပင်လယ်နီဒေသတွင်ဖြတ်သန်းသွားလာနေတဲ့ကိုနင်သင်းမောတွေကိုတိုက်ခိုက်တာဒါမှမဟုတ်တိုက်ခိုက်ဖို့ပံပိုးကူညီရမှာပါဝင်မှုနဲ့ဟူသီအကြီးတန်းအရာရှိ၄ဦးကိုဗြိတိန်နဲ့အမေရိကန်အစိုးရတွေကကြာသာပတိနေ့မှာအရေးယူတန်ခတ်လိုက်ပါတယ် ဟူဒီရီရဲ့တိုက်ခိုက်မှုတွေဟာကမ္ဘာတလွှားရေချောင်းသွာလာရေးကိုအနှောက်အယှက်ဖြစ်စေတဲ့အပြင်ငွေကြေးဖောင်းပွားလာမှာကိုပါစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။တောက်ကြာနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းတွေကအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာအတန်းနှင့်ဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA ရဲ့မနက်ခင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190ကပါတင်ဆက်ခဲ့တာပါ VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့ဖြစ်ကြပါစေ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ